Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်ဇူလိုင်လ29ရက်ဗုဒ္ဓဦးနေ့ညဘက် VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေထုတ်လွှင့်နေပါပြီ။အမေရိကန်ပြည်တော်စုမှာ COVID-19 ရေးပေါ်အခြေအနေကြောက်ရွံ့နေစေရှိတာမို့ VOA စီစဉ်တွေကိုယာစီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပါတယ်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မမျှသိအောင်လို့ပြောပြပါမယ်။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ဖို့လန်းမြို့နယ်တခြားနေရာတွေကရုံးဝင်းစံကတ်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ယာနဲ့ချီတဲ့ဖက်ဒရယ်လူမျိုးရေးတပ်ဖွဲ့ဝင်တွေလွှတ်ထားတဲ့အပေါ်အမေရိကန်အစိုးရရှိနေချုပ်ဝီလျံဘားကအင်္ဂါနေ့မှာအခိုင်အမာကာကွယ်ပြောဆိုခဲ့ပါတယ်။ဖို့လန်းမြို့ကတရားရုံးမှာဖက်ဒရယ်လူမျိုးရေးတွေရဲ့လုပ်ရက်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်တွေကိုအောက်လွှတ်တော်တရားရုံးကော်မတီရှေ့အင်္ဂါနေ့ကြားနာပွဲတွင်ဝီလျံဘားကခြေပပြောဆိုသွားပါတယ်။
What unfolds nightly around the courthouse cannot reasonably be called protest. It is by any
ရုံးပဝင်ချိန်မှာညစဉ်ဖြစ်ခဲ့တာတွေကိုစန္ဒပြပွဲလို့လက်ခံခေါ်ဆိုဖို့မဖြစ်နိုင်ပါဘူး။အဲ့ဒါဟာအမေရိကန်ပြည်ထောင်စုအစိုးရအပေါ်တိုက်ခိုက်မှုပဲဖြစ်ပါတယ်လို့ရှေ့နေချုပ်ဝီလျံဘားကပြောပါတယ်။ပြည်နယ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကန့်ကွက်တဲ့ကြားကဖက်ဒရယ်လူမျိုးရေးတွေလွှတ်ပြီးတော့နိုင်ငံတော်မှာကြောက်ရွံ့ထိတ်လန့်စိတ်ပေါ်လာအောင်လုပ်နေတယ်လို့ရာယီကွန်ပတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျေရိုနက်လာကမစ္စတာဘောကိုဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Apple, Amazon, Facebook နဲ့ Google တို့ရဲ့ CEO အမှုဆောင်ရာရှိချုပ်တွေဒီကနေ့အောက်လွှတ်တော်တရားရေးကော်မတီကမေးမြန်းတာတွေကိုဖြေဆိုဖို့ရှိပါတယ်။ COVID-19 ကာယရောဂါကာလအတွင်းလုပ်တဲ့ဒီကြားနာပွဲကိုတော့ဗီဒီယိုဆက်သွယ်ရေးကနေတင်ပြလို့အစီအစဉ်ထားပါတယ်။ဈေးကွက်လိုအပ်ကြီးအုပ်မှုတိုက်ဖျက်ရေးဆိုင်ရာအခုလုံမဲ့ကြားနာပွဲမှာဒီကုမ္ပဏီကြီးတွေအနေနဲ့ဈေးကွက်ကိုဘယ်လိုလွှမ်းမိုးထားသလဲဆိုတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကို CEO တွေဖြေဆိုကြရမှာဖြစ်ပါတယ်။ Apple ကုမ္ပဏီရဲ့ CEO Tim Cook, Facebook ကုမ္ပဏီရဲ့ CEO Mark Zuckerberg, Google ကုမ္ပဏီရဲ့ CEO Sundar Pichai နဲ့ Amazon ကုမ္ပဏီရဲ့ CEO Jeff Bezos တို့လေးဦးလုံးကြားနာပွဲတစ်ခုမှာအတူတကွပါဝင်ဖြေဆိုတာဒါကပထမဆုံးအကြိမ်ဖြစ်ပါတယ်။ကမ္ဘာတဝန်းကလူတွေနေစဉ်အသုံးပြုနေတဲ့ online ဆက်သွယ်ရေးကဏ္ဍကိုဒီနည်းပညာကုမ္ပဏီကြီး၄ခုကထိန်းချုပ်ထားတာဖြစ်ပါတယ်။ Roman Catholic ခရစ်ယာန်သာသနာပိုင်ပုံရိုင်းမင်းကြီးယုံဆိုင်တဲ့ Vatican နန်းတော်နဲ့ Vatican ရဲ့ Hong Kong ကိုယ်စားလှယ်ရုံးကကွန်ပျူတာကွန်ရက်တွေကိုတရုတ်ကွန်ပျူတာဟက်ကာတွေမေလာကလေးကခိုးဝင်ခဲ့ကြတယ်လို့ American ခြေဆိုင် online နည်းပညာကုမ္ပဏီတစ်ခုကဒီကနေ့ပြောပါတယ်။ဆိုင်ဘာလူညိုရေးနဲ့စောင့်ကြည့်လေ့လာရေးအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Recorded Future ကုမ္ပဏီကတွေ့ရှိခဲ့တဲ့ဒီဖြစ်ရပ်ဟာ Vatican နန်းတော်နဲ့ Hong Kong က Vatican ကိုယ်စားလှယ်အဖွဲ့ရုံးရဲ့ကွန်ပျူတာကွန်ရက်တွေတဲ့ Hacker တွေကခိုးဝင်တဲ့လို့ရက်ပထမဆုံးအကြိမ်လူသိရှင်ကြားပေါ်လာတာဖြစ်ပုံရတယ်လို့ The New York Times သတင်းစာကရေးပါတယ်ဒီ Hacker တွေဟာတရုတ်အစိုးရအတွက်လုပ်ကိုင်နေသူတွေဖြစ်တယ်လို့ Recorded Future ကုမ္ပဏီကဆိုင်ဘာလူညိုရေးဆိုင်ရာကြွမ်းကျင်သူတွေကယူဆထားပါတယ်ဒီလိုပြောဆိုခြင်းနဲ့ပတ်သက်ပြီးလုံလောက်တဲ့အထောက်အထားပြပါလို့ဒီဥနိုင်ငံကြီးဌာနကတုံ့ပြန်ပါတယ်။ဒီဥနိုင်ငံဟာစိုက်ဘာလူညုံရေးကိုအခိုင်အမာကာကွယ်လှုပ်ဆောင်နေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာအကြိမ်ကြိမ်ပြောထားပါတယ်လို့ဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ဒီဥနိုင်ငံကြီးဌာနပြောခွင့်ရ11ဘင်းကပြောသွားပါတယ်။ Vatican နန်းတော်နဲ့တရုတ်အစိုးရကြား2018ခုနှစ်သမိုင်းဝင်သဘောတူညီချက်ကိုတည်တံ့တိုးရေးစတေမာလာမှာစပြီးဆွေးနွေးကြဖို့စီစဉ်ထားကြမှာပဲအခုလိုကွန်ပျူတာကွန်ရက်တွေကိုခိုးဝင်နေဆိုတဲ့သတင်းထွက်လာတာပါဒီအစိုးရကထိန်းချုပ်ထားတဲ့ကက်သလစ်ခရစ်ယာန်ကျောင်းတွေရဲ့ဂါယုတ်တွေဖြစ်တရုတ်ကွန်မြူနစ်ပါတီကရွေးချယ်ထားသူတွေကိုပုံရဟန်းမင်းကြီးကနောက်ဆုံးအတည်ပြုမှခံထားရမယ်ဆိုပြီးနှစ်ဖက်သဘောတူညီထားတာဖြစ်ပါတယ်ထိုင်းနိုင်ငံတော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်လုပ်ဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုချင်းချောင်းနှောက်ရက်တာတွေရပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဇူလိုင်လ18ရက်နေ့ကဗန်ကောက်မြို့တော်မှာဆန္ဒပြပွဲကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအချင်းတို့အတွင်းအသည့်ပေးစီစဉ်ပြီးရုတ်တရက်လူစုလူဝေးနဲ့ပေါ်လာတဲ့ဆန္ဒပြပွဲအရေအတွက်40ကျော်ရှိပြီဖြစ်ပါတယ်။ Future Forward Party ကိုဖျက်သိမ်းဖို့ဖေဖော်ဝါရီလ21ရက်နေ့မှာထိုင်းနိုင်ငံချင်းဟန်ဥရိဆိုင်ရာခွန်ယိုးကဆုံးဖြတ်ခဲ့တယ်လို့ပါတီကောင်းဆောင်တနာသွန်းကျွန်ကရွန်ကရန်ကစ်ကိုလည်းနိုင်ငံရေးကနေ10နှစ်ပိတ်ပင်ကတ်တက်ခဲ့ပြီးတိတ်မကြခင်မှာပဲလူငယ်အများစုပါဝင်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစီစဉ်သူတွေဟာအစိုးရကချုပ်တင်ဟန်တာပိတ်ပင်မှာကိုရှောင်ဖို့အတွက်အွန်လိုင်းဆက်သွယ်ရေးနည်းပညာကိုအသုံးပြုပြီးဆန္ဒပြပွဲမတိုင်ခင်ရက်ပိုင်းအလိုမှာမှဆိုရှယ်မီဒီယာပေါ်မှာအသိပေးအကြောင်းကြားစည်းရုံးကြတာဖြစ်ပြီးရုတ်တရက်လူအုပ်စုပေါ်လာပြီးတော့ဆန္ဒပြတဲ့နည်းကိုသုံးနေကြတာဖြစ်ပါတယ်ခင်ဗျာ။
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပါရှင်ကျမများတစင်အောင်ပါတရင်းနေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးအတွင်းကကိုဗစ် -19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ9000တန်ဖိုးရှိတဲ့ကျန်းမာရေးအကာအကွယ်ဝတ်စုံ PPE တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကိုစားလွှဲပြောင်းပေးခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံအတွင်းကိုဗစ် -19 တိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအထောက်ပံ့ရန်ငွေအဖြစ်အရင်ကပေးရထားတဲ့အမေရိကန်ဒေါ်လာ 18.5 သန်းအပြင်အခုအကူအညီကိုထပ်ဆောင်ပေးရတာလည်းဖြစ်ပါတယ်အခုလိုအကူအညီကိုပေးရတာမှလည်းညွန်ကြီးကျက်ခဲ့သူအမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကဒီအကူအညီဟာမြန်မာကျန်းမာရေးလုပ်ငန်းအတွက်အမေရိကန်တို့ရဲ့တာမဏိရှိကြတဲ့ကတိကဝတ်ပေါ်မှာအခြေတည်တာဖြစ်တယ်လို့ပြောပါရယ်။မလာတော့ကလည်းမြန်မာနိုင်ငံတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်အစိုးရကအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ကတဆင့်ကျန်းမာရေးအကာအကွယ်သုံးပစ္စည်းတွေကိုလှူဒန်းခဲ့ပူပါရယ်။အခုလှူဒန်းတဲ့ပစ္စည်းတွေကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်လည်ရချားလူသားစာနာမှု BNDA နဲ့ရဖက်ဆိုင်ရာအကူအညီပေးတည်ထောင်ရန်မုံငွေကလှူဒါန်းတာဖြစ်ပြီးမြန်မာနိုင်ငံရဲ့ကျန်းမာရေးခန္ဓာအတွက်အခြေခြေပြင်းပြင်းလှူဒါန်းနေတဲ့အထက်ကအစိတ်ပိုင်းတရက်ဖြစ်တယ်လို့ American တန်ယုံရဲ့ဇူလိုင်လ29ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတဲ့ကြားကပဲအစ္စလမ်ဘာသာဝင်တွေရဲ့ဟာဂျ်ပွဲတော်အတွေ့ဒီကနေ့မက္ကာမြို့ကိုဖျားဖူးအဖွဲ့တွေစတင်လာရောက်နေကြပါတယ်။ခရိုင်းမြစ်တွေတုန်းကတော့တကဘာလုံးကဖျားဖူးနှစ်တန်းလောက်ဒီနေရာကိုလာရောက်လို့ရှိပါတယ်။ဒီနေ့မှာတော့ကာယောဂါခရီးကြောင်နိုင်ငံတကာခရီးသွားတွေကိုဆော်ဒီအာရေဗျနိုင်ငံကတားမြစ်ထားပြီးလူတစ်ထောင်လောက်ပဲပွဲတော်ကိုတက်ရောက်ဖို့ကန့်သတ်ထားပါတယ်။ဒီထဲမှာဆော်ဒီနိုင်ငံသားတွေနဲ့အရင်သတင်းပတ်တွေတုန်းကကြိုတင်ရွေးချယ်ထားသူဒေသခံတချို့ကိုတက်ရောက်ခွင့်ပြုပါတယ်။ဖျားဖူးအဖွဲ့တွေကအသက်20ကနေ50ကြာရှိသူတွေဖြစ်ပြီးမက္ကာမြို့ကိုမသွားခင် COVID-19 ကင်းရှင်းကြောင်းစစ်ဆေးခံရပြီးဟော့ချ်ပွဲတော်မတိုင်ခင်မှာတရားစောင့်ကြည့်ဖို့စီစဉ်ထားတဲ့ဟိုတယ်တွေမှာနေရမှာဖြစ်ပါတယ်။ပွဲတော်အတွင်းလူချင်းချင်းစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာရမှာလည်းဖြစ်ပါတယ်။ငါးရက်ပွဲတော်ကာလပြီးရင်သူတို့ကိုတပတ်တရားစောင့်ကြည့်ကာလသတ်မှတ်ထားပါတယ်။အခုလက်ရှိဆော်ဒီအာရေဗျနိုင်ငံမှာ COVID-19 ကူးစက်ခံထားရသူ 28,000 နဲ့သေဆုံးသူက 2,800 နီးပါးရှိပါတယ်ရှင်။လာနေချီပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသေမတွေ့တဲ့ဗီယက်နမ်နိုင်ငံမှာဒီကနေ့ဟနွိုင်းဟိုချီမင်းနဲ့ Central Highlands ဒေသတွေမှာကူးစက်မှုဒုတိယလှိုင်းနဲ့ရင်ဆိုင်နေရပါတယ်။ဗုဒ္ဓဟူးနေ့ကူးစက်မှုအသစ်တွေကမကြာခင်ကယောဂကူးစက်ပြန့်ပွားခဲ့တဲ့ဒန်နန်မြို့ကကူးစက်မှုနဲ့ဆက်နွယ်နေတာပါ။ဟနွိုင်းမှာယောဂပိုးထွေးရှိသူကမကြာသေးခင်ကမှဒန်နန်မြို့ကပြန်လာသူပီဇာဆိုင်အလုပ်သမားတစ်ယောက်ဖြစ်တဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဆိုင်ကိုပိတ်လိုက်ပြီးတော့ပိုးသက်တန့်ရှင်းရေးလှုပ်ဆောင်ခဲ့ကြောင်းနိုင်ငံပိုင်သတင်းမှဖော်ပြပါတယ်။အခုကူးစက်မှုအသစ်တွေကပြီးခဲ့တဲ့မလအစောပိုင်းကူးစက်မှုတွေနဲ့မတူကြောင်းပြည်နယ်တိုင်းမြို့နယ်တိုင်းကိုကူးစက်နိုင်တဲ့အန်ဒီယေရှိကြောင်းဝင်းကြီးချုပ်ဝင်းချန်ဖုတ်ကပြောတယ်လို့ Vietnam TV ရုပ်သံကဖော်ပြပါတယ်ခရီးသွားတွေအလားများတဲ့ဒန်နန်မြို့နယ်အနီးတစ်ဝိုက်မှာယောဂကူးစက်သူအနည်းဆုံး30လောက်တွေ့ရတဲ့နောက်မှာအစိုးရကဒန်နန်မြို့လေရင်ခရီးစဉ်တွေကိုအင်္ဂါနေ့ကစပြီးတော့15ရက်ရပ်ဆိုင်းလိုက်ပါတယ်အထင်ကြီးကမ်းခြေတွေရှိတဲ့ဒန်နန်မြို့ကိုတွားရောက်လည်ပတ်ခဲ့ပြီးစီးပွားရေးအချက်အချာဟိုချီမင်းမြို့တော်ကိုပြန်လာတဲ့ပြည်တွင်းခရီးသွားက18,000နဲ့ဟနွိုင်းကိုပြန်လာတဲ့သူတွေက15,000ကနေ2,000ကျားရှိတယ်လို့အာဏာပိုင်တွေကမနေ့ကပြောပါတယ်ရှင်အာရှတလွားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာမှာဒီကနေ့တရုတ်နိုင်ငံမှာကူးစက်သူလူနာသစ်တရာကျော်ရှိတဲ့အတွက်ဒီသတင်းပတ်တွေအတွင်းမှာတရက်တာကူးစက်မှုအများဆုံးဖြစ်ပါတယ်။ရှင်ကျန်းဒေသအပါဝင်တရုတ်နိုင်ငံတွင်လက်ရှိ COVID-19 ကူးစက်သူ 14,000 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်။ဂျပန်နိုင်ငံမှာလည်းယောဂကူးစက်မှုနှုန်းမြင့်တက်နေပြီးတော့တချို့ဒေသတွေမှာယောဂကူးစက်သူအတည်ပြုလူနာတွေကိုတိကျခွဲစောင့်ကြည့်တဲ့နေရာတွေအလုံးလောက်မရှိတော့တဲ့အခြေအနေဖြစ်နေပါတယ်။အင်္ဂါနေ့တရက်ထဲမှာကူးစက်သူလူနာသစ် 981 ယောက်နဲ့သေဆုံးသူက3ယောက်ရှိတာပါ။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကူးစက်တဲ့လူနာသစ် 48 ယောက်ရှိပြီးဒီထဲကပြည်တွင်းကူးစက်သူ 14 ယောက်နဲ့ကျန်34ယောက်ကပြည်ပကပြန်လာတဲ့သူတွေဖြစ်ပါတယ်။နိုင်ငံတွင်းမှာကူးစက်ထားသူစုစုပေါင်း14,000ကျော်နဲ့ သေဆုံးသူက300လောက်ရှိတယ်လို့ကိုရီးယားယောဂထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ COVID-19 ကူးစက်မှုတန်ကိုအများဆုံးခံရတဲ့ Australia နိုင်ငံ Victoria ပြည်နယ်မှာတော့ကိုရတာကူးစက်မှုနှုန်းအနည်းဆုံးထိကျဆင်းခဲ့တယ်လို့ဆက်ပြီးကျဆင်းသွားမယ်လို့မျှော်လင့်ကြောင်းပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။နယူးဇီလန်မှာနေဆက်ကပြန်ဝင်လာတဲ့သူတချို့ကိုတရားစောင့်ကြည့်တဲ့နေရာတွေမှာစောင့်ကြည့်ကကုန်ကျစရိတ်ကောက်ခံဖို့ဥပဒေသေးတရပြဋ္ဌာန်းနိုင်ရင်အစိုးရကအမြန်ဆုံးလှုပ်ဆောင်နေကြောင်းပြောပါတယ်။နယူးဇီလန်မှာပြည်တွင်းယောဂကူးစက်မှုမရှိတာ3လလောက်ရှိနေပြီဖြစ်ပြီးနိုင်ငံတွင်းဝင်ရောက်သူဘယ်သူမှဆို14ရက်တရားခွဲစောင့်ကြည့်တဲ့နေရာတွေမှာနေရမှာဖြစ်ပါရဲ့ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းလေးကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံကအများပြည်သူကြားမှာ COVID-19 ကပ်ရောဂါကာကွယ်ရေးပေါ့လျော့လာတဲ့အပေါ်ကျန်းမာရေးဝန်ကြီးကိုတိုင်သတိပေးနေရတာဘယ်လိုအကြောင်းတွေကြောင့်လဲဆိုတာကိုပြောပြပါမယ်ကျွန်မအိမ့်တနာထုံးပါကမ္ဘာတဝန်းကပ်ရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်သတိထားဖို့လိုအပ်နေပေမဲ့မြန်မာနိုင်ငံကအများပြည်သူကြားကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အပေါ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးလိုက်တာပါရောဂါလက္ခဏာမပြဘဲပိုကူးစက်နေသူတွေရှိနေနိုင်တာကြောင့်အန္တရာယ်ရှိနေစေဖြစ်ပေမဲ့အများပြည်သူကြားနှာခေါင်းစည်းအကာအကွယ်အသုံးပြုတာမျိုးတွေမတွေ့ရတာကြောင့်လဲဝန်ကြီးဒေါက်တာမြင့်ထွေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာပြောဆိုသွားတာပါအထွေထွေရောဂါကုဆရာဝန်ဒေါက်တာမောအောင်ကျော်နိုင်ကတော့မြန်မာနိုင်ငံမှာအတီးပြုတ်လူနာအများစုဟာပြည်ပကပြန်လာသူတွေဖြစ်နေတာကစိုးရိမ်စိတ်ကိုရော့ပါလာစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်
။သူတွေဘာလို့ပေါ့ပေါ့ရော့ရော့ဖြစ်လာလဲဆိုတော့သူတို့တိုင်းပြည်မှာက positive ဖြစ်တဲ့ case တွေကိုကြည့်လိုက်ရင်အဲနောက်ပိုင်းနေမှာဒီ quarantine center မှာထားတဲ့သူတွေချင်းချုပ်ထားတဲ့သူတွေမှာပဲပိုးတွေတွေ့တာအဓိကဖြစ်တယ်ပေါ့နော်။ဒီ community ကိုယ့်ရဲ့လူလူကြားထဲမှာတိတ်မတွေ့ရတော့ဘူးပေါ့နော်မတွေ့ရတော့တဲ့အခါကျတော့လူတွေရဲ့စိတ်ထဲမှာကကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးမရှိတော့ဘူးလို့လည်းလူယူဆကြတဲ့အတွက်ကြောင့်မလို့ဒီအစိုးရပေါ်ပေါ်ရောဖြစ်လာတယ်လူတွေစုဝေးဖြစ်တာတယ်ပြင်ထွက်တဲ့လူတွေမှာတော့နောက်စီပတ်သက်တဲ့လူတွေတွေ့လာတယ် even ရန်ကုန်ပေါ့နော်ရန်ကုန်လို့ဘာလို့ပြောလဲဆိုတော့ရန်ကုန်က positive case အများဆုံးနဲ့တွေ့တဲ့နေရာဖြစ်တဲ့အခါကျတော့ပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကတော့အများပြည်သူကြားသွားလာရမှာနှာခေါင်းစည်းပုံမို့လူစုလူဝေးရှောင်ဖို့တိုက်တွန်းထားသလိုကပ်ရောဂါကာလကန့်သတ်ချက်တွေကိုလည်းဒီလကုန်အထိတက်တန်းတိုးထားပါတယ်။ဒါပေမဲ့လည်းရောဂါပိုးစစ်ဆေးတွေ့ရှိတဲ့အတီးပြုတ်လူနာအများစုဟာပြည်ပနိုင်ငံတွေကပြန်လာသူတွေဖြစ်နေတဲ့အတွက်ပြည်တွင်းမှာကူးစက်မှုအန္တရာယ်ကိုဒီပလိုမာကျောင်းသူမတ်တူတူတန့်စင်တို့လိုတချို့လူတွေကတော့မစိုးရိမ်ကြပါဘူး။
အဓိကအမအနေနဲ့စိုးရိမ်မှုမရှိဘူးဆိုတာဂျီတွင်ကူးစက်မှုမရှိတဲ့အတွက်ကြောင့်မို့လို့အမအနေနဲ့စိုးရိမ်မှုမရှိတာပေါ့။ဘာလို့လဲဆိုတော့အခုချိန်မှာနိုင်ငံတော်အစိုးရကလည်း quarantine တွေကိုတိတိကျကျအဲ့လိုလုပ်နေတဲ့အတွက်ကြောင့်မို့လို့ဒီဂျီတွင်မှာရှိတဲ့ဒီပြည်သူတွေကနေပြီးတော့တဆင်မကူးနိုင်လို့အမအနေနဲ့ယူဆရပေါ့နော်။ဂျီတွင်ကူးစက်မှုကလည်းမရှိသလောက်ရှားတဲ့အတွက်ကြောင့်မို့လို့အမအနေနဲ့စိုးရိမ်မှုကလုံးဝမရှိတော့ဘူး။ဒါပေမဲ့ကာကွယ်ဖို့ကတော့ဒါကတော့ဒီပေါ့ထုတ်ပြန်ထားတဲ့အတိုင်းပေါ့ဒီ mask တားတို့ဘာလို့တော့လောက်ရမှာပေါ့။ဒါမဲ့အဲ့ဒါကြီးကိုလည်းအရင်ကြီးတကယ်လို့ mask မရှိရင်တော့ရောဂါကူးတော့မှာပဲဆိုတော့စိတ်မျိုးတော့လည်းမရှိပါဘူး။
အခုအချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်သူအတည်ပြုလူနာ350ကျော်ရှိပါတယ်။အဲ့ဒီအထက်ကမှစီးကူးသမှုခံယူပြီးရောဂါပိုးကင်းစင်လာသူ293ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်မဆုမွန်ပါရှင်။ COVID ကာလအလုံးလက်မဲ့ဖြစ်နေထိုင်စားသောက်ရေးအခက်တွေ့နေကြတဲ့တောင်ကိုရီးယားရောက်မြန်မာတွေအတွက်အ мян ဆုံးအိမ်ပြန်နိုင်ရေးနိုင်ငံပူးပေါင်းစီစဉ်ပေးနေတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာကံရောဂါ COVID-19 ဖြစ်နေတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံမှာတော့လုပ်ငန်းခွင်အများစုရနာထားပြီးအလုပ်လက်မဲ့ဖြစ်သွားရသူတွေနဲ့အလုပ်လုပ်ကင်ခွင်တက်တန်းကုန်ဆုံးသွားတဲ့သူစတဲ့တောင်ကိုရီးယားရောက်မြန်မာတွေကြားမှာမြန်မာနိုင်ငံကိုယ့်ရဲ့နေရပ်ကိုပြန်လိုသူတွေများပြားနေပါတယ်။ဒီလိုနေရပ်ပြန်လိုတဲ့တောင်ကိုရီးယားရောက်မြန်မာအလုပ်သမားတွေနေရပ်ပြန်နိုင်ရေးမြန်မာတန်ယုံဘက်ကစီစဉ်ပေးနေတဲ့အခြေအနေကိုတော့တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုံသမားတန်ရာရှိဦးစိုးညီညီက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။ပုံမှန်လေကြောင်းလိုင်းတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံကနေပြီးတော့ယာယီရက်ဆိုင်လာတဲ့ကာလဖြစ်တဲ့အတွက်သူတို့တွေကပြန်အမယ့်အချိန်မှာဆိုတော့ပြန်လို့မရသေးတော့ကိုရီးယားဆိုရလောက်ကနေပြီးတော့ကျွန်တော်တို့တွေ့ပေးထားတဲ့အနေအထားလေးရှိတာပေါ့။အဲ့ဒီအနေအထားမှာသူတို့ကသူတို့နဲ့နှီးဆက်ရမှာအဆောင်တွေမှာငှားပြီးနေကြရတာတို့ဒီမြန်မာဖုန်းကြောင်းတွေမှာနေကြတဲ့အနေအထားလေးတွေအသိမိတ်ဆွေတွေရှိမှာနေတဲ့အနေအထားလေးတွေနဲ့ကျွန်တော်တို့ အဲ့ဒီအနေထားမှာပြန်ဖို့အတွက်စောင့်ဆိုင်းနေကြရလာတော့သူတို့လည်းအဆင်မပြေမှုလေးတွေစိတ်ပိုင်းဆိုင်အကျမ်းမာရေးပိုင်းဆိုင်အဆင်မပြေမှုလေးတွေရှိတော့ကယ်ဆယ်ရေးလည်းနဲ့လိုက်ပါဖို့တော့သူကအများအားတော့တောင်းဆိုနေတာပေါ့။တန်ရုံအနေနဲ့ကတော့လေးလပိုင်းမှာတစ်ခါ၆လပိုင်းမှာတစ်ခါဆင်းရဲကောက်ခဲ့တယ်ပေါ့နော်။နောက်ကျွန်တော်အနေနဲ့လည်းဒီပြန်မဲ့လို့ဒီမှာဘယ်လောက်ကြံသေးလဲဆိုတော့သိရှိဖို့တော့ဒါ25ရက်နေတုန်းကဒါ Google Form မှာဆင်းရဲပေးဖို့တော့ပြောခဲ့တယ်ပေါ့နော်။အဲ့အတွက်လည်းသူတို့ဆင်းရဲပေးတဲ့ဦးရေက280 300နီးပါးလောက်ဒီတော့ဆင်းလာပေးတဲ့အနေထားလေးတွေရှိတယ်ပေါ့နော်။
ဒါပေမဲ့လက်တလောမြန်မာနိုင်ငံမှာကုညီကယ်ဆယ်ရေးလေယာဉ် relief flight တွေကိုပဲပြေးဆွဲနေပြီးနိုင်ငံတကာလေကြောင်းလိုင်းတွေခေတ္တပြန်တက်မှုရန်နာထားခြင်းဖြစ်တာမို့လို့ပြန်လို့သူနဲ့လိုက်ပါခွင့်ရှိသူဥယျာဉ်အကန့်အသတ်တွေရှိနေတယ်လို့တောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံတန်ယာရှိကပြောပါတယ
်ကယ်ဆယ်ရေးလေယာဉ်ကလည်းလေယာဉ်ကုန်အကန့်အသတ်ရှိတယ်ဒီကျွန်တော်နိုင်ငံမှာလည်းဒီ quarantine အတွက်ကိုစီစဉ်ပေးထားတဲ့နေရာအကန့်အသတ်လေးတွေရှိတဲ့အခါမှာပို့တဲ့ခွဲတန်းနဲ့လူဥယျာဉ်ရေးအတွက်ကဒီကပြန်ရမယ့်ရေးအတွက်နဲ့ကျွန်တော်တို့မှတ်များတဲ့အနေအထားလေးတစ်ခုမှာအကုန်လုံးကတော့ဒီတန်ယုံပေါ်မှာပြန်ဖို့အတွက်ကိုအမြဲတမ်းဆက်သွယ်နေတဲ့အနေအထားလေးရှိရပါတော့
။ကမ္ဘာကယောဂကိုဗစ် -19 ကာလလည်းဖြစ်နေတာမို့လို့ကိုရီးယားရောက်မြန်မာလူသမားတွေအနေနဲ့ယောဂပိုကူးစက်ခံရခြင်းမရှိအောင်အထူးသတိထားဂရုစိုက်နေထိုင်ကြဖို့နဲ့အရေးပေါ်အကူအညီလိုအပ်လာရင်တန်ယုံကိုချက်ချင်းဆက်သွယ်ကြဖို့ကိုလည်းအလုံသမားတန်ယာရှိကတိုက်တွန်းပါတယ
်။စိတ်တပိုင်းဆိုင်ရာကတော့သူတို့အနေနဲ့ဟုတ်အနေနဲ့အများတော့ခိခိုက်မှုတွေတော့ရှိကြမှာပေါ့နော်။နောက်ပြီးတော့အလုံးလုံးနေစဉ်ကာလမှာတော့သူတို့ကဒါကျမ်းမာရေးအာမခံကိုတော့ဝင်ထားကြမှာပေါ့နော်။ဝင်ထားကြတဲ့အတွက်ဆရာဆေးရုံဆေးကန်းတွေမှာဆေးကုရဲဆိုလည်းဘာပဲဖြစ်သက်တာခွင့်တွေရနိုင်တယ်ပေါ့နော်။လက်ရှိကာလကျတော့သူတို့ကအလုံးလုံးနေတဲ့အနေထားမဟုတ်တဲ့အတွက်ဆရာကျမ်းမာရေးအာမခံအကာအကွယ်အောက်မှာလည်းမရှိတဲ့အနေထားကြဆိုကျွန်တော်တို့ကတော့မိမိရဲ့ကျမ်းမာရေးကိုယူဆိုင်ဖို့ပေါ့နော်။ဘာပဲဖြစ်ဖြစ်အချိန်တန်တော့ပေါ့နော်။အချိန်တန်တော့အကုန်လုံးကျွန်တော်တို့အမိနိုင်ငံကိုလည်းပြန်သွားနိုင်မှာပေါ့နော်
။လက်တလုံးမှာတော့ပြည်ပနိုင်ငံတွေမှာပိတ်မိပြီးပြန်ဖို့အခက်ကြုံနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်ရေးတောင်ကိုရီးယားနိုင်ငံအင်ချွန်းလေစိတ်ကနေမြန်မာနိုင်ငံကိုကူညီကယ်ဆယ်ရေးလေယာဉ်တွေပြန်တန်းပြေးဆွဲပေးနေပြီးတော့နေရပြန်လို့သူတွေနေရပြန်ဖို့စောင့်ဆိုင်းနေသူတွေအဆင်ပြေအောင်တောင်ကိုရီးယားနိုင်ငံဆိုးမြို့အခြေဆိုင်မြန်မာတန်ယုံကနေကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်ကျမစုမမ
မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးနောက်တစ်ချိန်ကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးမှာစစ်တပ်ကဩဇာသွားမှုနေရာတွေကိုရှော့ချရေးအာဏာရမျိုးသားဒီမိုကရေစီ NLD ပါတီရဲ့ဂျိုးပန်းမှုတွေအပေါ်မေးခွန်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့2008ဖွဲ့စည်းပုံခြေကဥပဒေအရလွတ်တော်နေရာ၄ပုံ၃ပုံကိုတပ်မတော်သားကိုယ်စားလှယ်တွေနေရာယူထားတယ်လို့အစိုးရရဲ့အရေးပါရေးနေရာတွေကိုလည်းချုပ်ကန့်ထားတာတွေကို NLD အစိုးရကရှော့ချဖို့ဂျိုးပန်းတာတွေရှိခဲ့ပေမယ့်အောင်မြင်မှုမရတဲ့အပေါ်မေးခွန်းထုတ်သူတွေရှိနေပါတယ်။ NLD ပါတီပြောခွင့်ရမုံရွာဦးအောင်ရှင်ကတော့မြန်မာနိုင်ငံရဲ့တမိုင်းကြောင်းအရာတပ်မတော်ကနိုင်ငံရေးမှာပါဝင်သင့်တယ်ဆိုရယ်ယူဆချက်တွေကြောင့်အခုလိုအခြေအနေတွေနဲ့ကြုံနေရတာလို့ပြောပါတယ်
။ကျွန်တော်တို့လည်းအဲ့နိုင်ငံတွေနဲ့ရှားတာတဲ့အခြေအနေတွေရှိတယ်။ကျွန်တော်နိုင်ငံမှာမီရိုလက်နိုင်ငံကိတက်ကအပေါင်း90ကျော်အမြင့်တက်လာတယ်။အဲ့ဒီဟာကျွန်တော်နိုင်ငံရဲ့ထူးခြားချက်ပဲ။ဒီလိုလည်းကပြည်ပကရှိနေတဲ့နေရာဒီအလွတ်တော်လေးမှာတပ်မတော်ရဲ့အခန်းကဏ္ဍရှိနေဦးမှာပဲဆိုပြီးယူဆတဲ့အတိုင်းအတာရှိနေတယ်
။2008ဖွဲ့စည်းပုံခြေကဥပဒေမှာဒီမိုကရေစီမဆန်တဲ့အချက်တွေပါနေရဆိုပြီးစတင်ရေးဆွဲစဉ်ကတည်းကကန့်ကွက်ခဲ့တဲ့ NLD ပါတီဟာ2015ခုနှစ်ရွေးကောက်ပွဲဝင်တဲ့အခါမှာလည်းပြင်ဆင်ဖို့ကြိုးပမ်းမဲ့အကြောင်းကတိပြုခဲ့တာပါ။ဒါပေမဲ့လည်း NLD ဦးဆောင်တဲ့အစိုးရနဲ့လွှတ်တော်တပ်တန်း၄နှစ်ကျော်လာတဲ့အချိန်ထိအောင်မြင်မှုမရခဲ့ပါဘူး။နိုင်ငံရေးအကြက်ခတ်ဦးတင်မောင်တန်းကတော့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးမျှော်လင့်သလောက်အောင်မြင်မှုမရခဲ့ရဟာ NLD ပါတီကတက်မတော်နဲ့တက်မြက်ရေးကိုဦးစားပေးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတက်မတော်နဲ့ယုံကြည်မှုပြီးရှောင်းရတဲ့ကာလတခုကိုဖြတ်တန်းနေရတယ်။အဲ့ဒီအခါမျိုးမှာအဲ့ဒီအချက်တွေကိုဆောင်ရွက်တာကအမျိုးသားပြန်လည်ရင်ကြားစီနဲ့ယုံကြည်မှုတည်ဆောက်ရေးကိုကြီးကမလားဆိုတာကိုပြန်ပြီးချင့်ချိန်ရတယ်။ဒီငြိမ်းချမ်းရေးဖြစ်စဉ်မှာတက်တဲ့ဆွေးနွေးညီနိုင်ပြီးတော့မှဖွဲ့စည်းပုံပြုရင်ပြောင်းလဲရေးကိုသွားတဲ့လမ်းကြောင်းကိုပြည့်ချက်တယ်လို့ယူဆရတယ
်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမှာပူပေါင်းပါဝင်လာအောင်ကြိုးပမ်းရာက NLD ပါတီခေါင်းဆောင်တွေအနေနဲ့တက်မတော်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဥပဒေမဲ့လောက်ရတွေကိုပါအကာအကွယ်ပေးရရောက်နေရဆိုပြီးလူ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်တာတွေလည်းရှိပါတယ်။လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Fortify Rights ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးသူတွေသည်Nikki Diamond ကတော့ NLD ပါတီအနေနဲ့စစ်တပ်ကိုအလျှော့ပေးလိုက်ရောလုံးတယ်လို့မြင်ပါတယ
်။ NLD ကလူမှုအင်အားကိုလည်းယူထားမယ်။ဒီလိုဆိုစစ်တပ်နဲ့တခုဖိတ်ကြိုက်ပြရမယ့်နေရာတွေမှာဖိတ်ကြိုက်ပြီးတော့အလျှော့ပေးတဲ့နေရာတွေမှာအလျှော့ပေးရမယ်။အလျှော့တင်းရှိရမှာပေါ့နော်။ဟိုစစ်တပ်ကလည်းတော်လည်းသူ့လိုချင်တာရှိတယ်၊သူပေးနိုင်တာရှိတယ်။ ဲ့ကုလက်ရှိမှာဗာဖြစ်နေတယ်ဆို NLD ကတောက်လျှောက်လုံးစက်ကူပဲပြေးပြီးကစားနေတ
ော့ NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းနေပေမဲ့လွှတ်တော်၄ပုံ၃ပုံနေရာယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေအပြင်စစ်တပ်နဲ့နှိစက်တဲ့ပြည်အောင်စုချက်ခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတချို့ကကန့်ကွက်မှုတွေနဲ့ကြုံနေရတာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရတပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်ပြင်ဆင်လို့မရပဲဖြစ်နေရကြောင်းတခြားနီလာမောင်းဆောင်တွေပါစဉ်းစားသွားမယ်လို့ NLD ပါတီပြောခွင့်ရမုံရွာဦးအောင်ရှင်ကပြောပါတယ
်တော်တော်တဲ့မှာကြည့်ရင်လက်ထားရခိုင်တော့သောတပ်မတော်သားကိုယ်စားလှယ်တွေနဲ့ဘယ်လိုသိယူလို့ရမလဲဘယ်လိုညှိနှိုင်းရမလဲဆိုတာလေကျွန်တော်ခေါင်းဆောင်တွေစဉ်းစားနေကြပြီလို့ပဲကျွန်တော်ယုံကြည်ပါတယ်
တော်တော်တွေမှာတပ်မတော်သားကိုဇာလဲ25ရာခိုင်နှုန်းကိုအဆင့်30နဲ့လျှော့ချဖို့ NLD ပါတီကဥပဒေချမ်းတင်သွင်းပြီးပြင်ဆင်ဖို့ကြိုးပမ်းခဲ့ပေမဲ့ကန့်ကွက်မှုတွေကြောင့်အရာမတင်ဖြစ်ခဲ့ရပါကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြဖို့ထားတာပ
ါမန္တလေးတိုင်းအတွင်းတာယိုးကျိုးပေါက်ရာကနေရေဘေးတင်ခဲ့တာသတင်းတစ်ပတ်ကျော်လာတဲ့အချိန်အထိရေဘေးတင်သူ3000လောက်ဟာယာယီကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေရဆဲဖြစ်တဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စူစူပါမန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရေစုထုတ်စက်ရုံအနီးကဒီလ19ရက်နေ့တုန်းကတာယိုးကျိုးပေါက်မှုကြောင့်အနီးအနားရွာတွေနဲ့အေရရီမြို့ကြီးဝင်လာရကဒေသခံ14000လောက်ပြီးလို့ရတိတ်ဆောင်ခဲ့ကြရတာပါအဲ့ဒီတဲကအများစုကတော့အခုခါမှရေပြန်ချလာတဲ့အတွက်နေရပြန်ခဲ့ကြပြီး3000လောက်ကတော့ယာယီရေပေးကယ်ဆယ်ရေးစခန်းမှာချန်နေခဲ့တဲ့အကြောင်းကိုရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ကပြောပါတယ
်ဒေသခံတွေကတော့လောလောဆယ်တော့အဲ့ဝါကလေးစကားကြီးပါပဲနေပါကြတယ်တိုးတဝက်ကတော့ငွက်တီထဲမှာပြန်နေကြပါကြဒီကတော့ကျွန်တော်တို့ဆက်ကြီးတွေနဲ့ထုတ်ဆောင်နေတော့ဒီကတော့တော်တော်ရော့ပါပါကြအဲနေရအကုန်ပါလို့တော့ပြောလို့မရဘူးကြကျွန်တော်တို့ဟိုကြတဲ့နေရာလေးတွေမှာကြသွားပြီအတို့နေရာလေးတွေကတော့ရေတွေကျန်းနေတော့မယ်ဟိုပုံမှန်ကဟိုလောက်ပေါ့နှစ်ပေလောက်ကြသွားတော့ပဲရှင်ပါ
မန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်ကတော့တာယိုးကျိုးပေါက်မှုကိုအခုအခါမှပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းနဲ့ရည်ကြီးမှုအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း VOE ကိုပြောပါတယ်
။တာယိုးကတော့လုံးဝပိတ်ပြီးသွားပြီဖြစ်ပါတယ်။ပိတ်တာဒီစိတ်ချတဲ့နေထိုင်ရောက်သွားပါပြီ။မကြာခင်ကျွန်တော်တို့လမ်းတော့ဖွင့်ပေးဖို့ရှိပါတယ်။ဟုတ်
တာယိုးကျိုးပေါက်ရာကနေတင်ချန်ခဲ့တဲ့ရေတွေကို ERR မြေပတ်စီပြန်ဆုပ်ထုတ်နေတာကြောင့်ရေပြန်ချလာတဲ့အတွက်ရေပေးတဲ့ဒေသခံတော်တော်များများနေရပြန်ကုန်ချပြီလို့လည်းဦးရဲမွန်ကပြောပါတယ်။မန္တလေးတိုင်းအပါအဝင်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းကမိုးများပြီးရေကြီးမှုတွေကြုံရတဲ့အတွက်လက်မဲ့ဆက်သွယ်ရေးပြတ်တောက်ခဲ့တာပဲရေဘေးတင်တာတွေနဲ့ကြုံရတာပါမြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့တိုင်းနာချက်အရာအေယာဝရီမြေဟာစိုးရင်ရေမှတ်ကိုရောက်ဖို့30စင်တီမီတာသာလိုတော့ပေမဲ့နောက်ရက်မှပြန်ချနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေတရေပေးပို့နေတာပါ
ဒီနေ့ရသေးတော်မျိုးနဲ့မှာတမ်တော်သားတို့ရဲ့ဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုတဲ့ဆူဆူရှင်နဲ့ရေစကန်မှာမုံပွင့်တိုင်ကြားခဲ့သူမျိုးသမီးနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့အတွက်ရခိုင်တိုင်းသားအရာဖက်လူမှုအဖွဲ့စည်း100ကျော်ကတောင်းဆိုလိုက်တဲ့ကြောင်းပြောရှင်းပါတယ်။ကျွန်တော်တတ်နိုင်ပါ။လက်နက်ကင်ပြည်ပခတ်တွေရှိနေတဲ့ရခိုင်ပြည်နယ်မှာပန်းရသေးတော်မျိုးနဲ့ဦးကာချေရွာမှာပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအသက်30ကျော်မျိုးသမီးတဦးကိုတမ်တော်သား3ဦးကချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တယ်ဆိုပြီးဆွဆဲထားတဲ့မှုနဲ့ပတ်သက်လို့အဖြစ်မှန်ပေါ်ပေါက်ရဲ့အတွက်အရာဖက်လူမှုအဖွဲ့စည်းတွေတောင်းဆိုလိုက်တာဖြစ်ပါတယ်။အထမပြုကျင့်ခံရတယ်လို့ဆွဆွေးထားတဲ့ကာယကံရှင်မျိုးသမီးကတော့စစ်တွေမျိုးမရေးစခန်းမှာဒီလတ်စီရဲ့နေကပဲအမှုဖွင့်ထားပါတယ်အမှုနဲ့ပတ်သက်လို့ရေးစခန်းမှာစစ်စစ်နေပေမဲ့အဖြစ်မှန်ပေါ်ပေါက်စီရှင်တဲ့အတွက်အခုလိုစူပေါင်းတောင်းဆိုခဲ့ရတာလို့လည်းထုတ်ပြန်ချက်မှာပါဝင်ခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့အဖွဲ့ရဲ့ပြောခွင့်ရဒေါ်ညိုအေးကပြောပါတယ
်ဒီအမှုကလုံရင်းလုံရင်းနဲ့ကျွန်တော်တို့ကနှိမ့်နှိမ့်သွားမှမလိုလားတဲ့အတွက်ကျွန်တော်တို့ပြုမှန်ပေါ်ပေါက်ဖို့တော်လို့တာပေါ့နော်
အမျိုးသမီးရေလှူရှားနေတဲ့အမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကလည်းအမှုကိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိမရှိစောင့်ကြည့်နေတယ်လို့အဖွဲ့ရဲ့အတွင်းရေးမှူးနော်စစ်ဆေးကပြောပါတယ
်တမတော်ကဒီအမျိုးသမီးအပေါ်မှာဘယ်လိုမျိုးတောင်းခံမှုရှိတယ်လို့ဆိုတဲ့အမျိုးကိုစောင့်ကြည့်နေတဲ့နေထားတွေရှိတယ်လို့တကယ်လို့အကြည့်ရင်းစောင့်ရမှုမရှိဘူးဆိုရင်လည်းတခြားသောမျိုးဖွဲ့ရှိတဲ့အပါဝင်ပေါ့နော်ဆက်ပြီးတော့ဒီတိမှုတွေဒီလိုခံရတူတွေကိုအရေးယူတဲ့အောင်ညီအစ်ကိုဆက်ရှာဖို့တော့ရှိနေပေါ့
တမတော်ဖက်ကတော့အတမပြုချင်းခံရကြုံဆွဆွေးရှက်တွေဟာမဟုတ်မှန်ကြောင်းဒီလာဆိုင်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ညှိဆန်ထားပါတယ်ဆွဆွေးရှက်တွေနဲ့ပတ်သက်လို့စုံစမ်းမှုတွေမှာတမတော်သားတွေကျူးလွန်ကြောင်းတွေ့ရှိခဲ့တယ်ဆိုရင်လေဥပဒေနဲ့အညီအရေးယူကင်တွေလေးရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့ထွန်းထွန်းညီကဘူရောရေကိုပြောထားဖူးပါတယ် မြန်မာနိုင်ငံအတွင်းကစီရေးပဏိပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတမတော်ဖက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ90ကျော်ရှိတယ်လို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထက်မှာဖော်ပြထားတယ်လို့နော်ဆေးဆေးကပြောပါတယ်
အဲ့မှာအချက်လေးဒီဟောတက်တီရှိတဲ့အနေအထားမှာ94ခုရှိတယ်အခုဒီ2014နောက်ပိုင်းမှာကျွန်တော်တို့ရှိထားတဲ့အမှုတွေရှိတယ်ပေါ့ဒါလည်းကျွန်တော်တို့မကြာခင်မှာထုတ်ပြန်ဖို့ရှိတယ်ပေါ့နော်ကျွန်တော်တို့အခုပြုစုနေတယ်ဒီစီရပြုစုနေတယ်ဒီလိုရှိရင်လည်းဒီတရားညှတာမှုအတိုင်းအတာဘယ်လောက်ရှိနေလဲအစ်တာကိလောက်ခွေဘယ်လိုရှိနေလဲဆိုတဲ့အမှုကျွန်တော်တို့အခုရှိနေတယ်အစီအစဉ်ကတခုထုတ်ဖို့လို့ရှိရပါတော့
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမျိုးသမီးတွေပေါ်အဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးကြီးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကစွပ်စွခဲ့ပူပါတယ်လိမ့်မိုင်းဆိုင်ရာနိုင်ကျင်းစော်ကားတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွချက်တွေနဲ့လည်း ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလောက်တိုင်ကြားထားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရတဲ့ရှုဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပ
ါကိုဗစ် -19 ကပ်ရောဂါကာလထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အတွက်အခုဆိုရင်စုစုပေါင်း9ယောက်ထက်မနည်းရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်ထိုင်းနိုင်ငံရောက်ရှစ်ပြောင်းလို့သမားတွေအခက်ကြုံနေရချိန်မှာပဲကိုကိုကိုအဆုံးစီရင်တဲ့သတင်းတွေထွက်ပေါ်လာနေတာပါထိုင်းနိုင်ငံတောင်ပိုင်းနာဂာတီဝခရိုင်ခေါခရင်မြို့နယ်မှာတရားဝင်နိုင်ငံကူးစာအုပ်ကန်ဆောင်ထားတဲ့အသက်40အရွယ်မြန်မာအလုသမားအမျိုးသားတဦးအဆုံးစီရင်သွားခဲ့တဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့ပါတယ်ဒီဆုံးမှုတွေသတင်းရတဲ့အတွက်တွားရောက်စစ်ဆေးခဲ့ရမှာတခြားတန်ရတန်ချက်တွေမတွေ့ရပဲကျိုးဆွဲချတည်ဆုံးနေတာကိုတွေ့ခဲ့ရကြောင်းဒေသခံရဲအရာရှိကစ်တဖုတ်ဘူမင်ကိုကိုးကားပြီးထိုင်းနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါအခုနောက်ဆုံးတည်ဆုံးသူနဲ့ပါဆိုရင်ဒီလထဲမှာကိုကိုအဆုံးစီရင်ခဲ့ကြတဲ့မြန်မာလူသမား3ဦးရှိသွားပြီလို့ထိုင်းနိုင်ငံအခြေစိုက်အလူသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်
ဒီတရားဝင်နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်နေတဲ့အလုပ်သမားတယောက်ပဲပေါ့နော်သူပတ်ဖို့သားဦးနဲ့အလုပ်လုပ်နေတဲ့အလုပ်သမားတယောက်ပဲဒီကိုဗစ်ကာလမှာအလုပ်ကိုင်းအဆင်မပြေဖြစ်နေတာပေါ့နော်ဒီမြန်မာပြည်ကမှတရားမိသားစုနဲ့မိသားစုတွေကိုလည်းငွေကြေးမပို့နိုင်တာကြားပြီးသူရဲ့မျိုးသမီးနဲ့လည်းစကားတွေများရန်နေဖြစ်နေတာပေါ့နော်ခဏခဏစကားများနေတယ်လို့ဒီအခန်းကြီးကရက်ကလူတွေကြားနေတော့ဟိုပြောပြရတယ်ဒါနဲ့ချားမြန်မာနိုင်ငံသားတွေကပြန်ပြောတယ်အာသူတည်တဲ့နေရာကတော့ဒီအလုပ်သမားတွေနေတဲ့တိုင်းရမှာပဲသူခန်းထဲမှာပဲကျိုးဆွဲချတည်ဆုံးနေတာအဲကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့သိရသလောက်ကတော့ဒီကိုဗစ်ကာလဒီငလာသုံးလတော်အတွင်းမှာဟိုမိမိကိုယ်မိဆုံးသိရင်ပြီးတော့ကျိုးဆွဲချတည်တာကျွန်တော်တို့အားလုံး၅ဦးရှိပါကြီ
းကက်ယောဂါကာလထိုင်းနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေအပါအဝင်တန်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေအလုပ်လက်မဲ့ဖြစ်ကြရပြီးနေရက်ပြန်သူတွေရှိသလိုမပြန်နိုင်သေးတဲ့သူတွေဟာလည်းရက်တည်ရေးအတွက်အခက်တွေ့နေရတာပါကက်ယောဂါမဖြစ်ခင်ကထိုင်းနိုင်ငံမှာခံမှန်းကြီးရွှေပြောင်းလူသမားနှစ်တန်း9သိန်းလောက်ရှိခဲ့ပြီးအဲ့ဒီထဲကမြန်မာနိုင်ငံသား9000လောက်ကတော့နေရပြန်သွားခဲ့ကြကြောင်းကိုလည်းနိုင်ငံတကာအလို့သမားကြီးလှုပ်ရှားနေတဲ့အဖွဲ့တွေကခန့်မှန်းထားပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဒီရင်မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်ကိုရိုနာဗိုင်းရပ်စ်ကိုတာစီကာကွယ်နိုင်ရေးအစွမ်းတက်တဲ့ကာကွယ်ဆေးကိုကမ္ဘာတစ်လောကစိတ်သိပ္ပံပညာရှင်တွေသူထက်9ဦးစမ်းသပ်ရှာဖွေနေကြတဲ့အချိန်မှာဂျာမနီနိုင်ငံကတော့ဗိုင်းရပ်စ်ပိုးရှိရာကိုအနက်ခံပေးနိုင်မဲ့ခွေးတွေကိုစတင်လေ့ကျင့်ပေးနေပါပြီ။ဒီနည်းနဲ့ဗိုင်းရပ်စ်ကိုရှာဖွေနိုင်မယ်ဆိုရင်ရောဂါပြန့်ပွားမှုကိုထိန်းချုပ်ရမှာထောက်ကူဖြစ်လာနိုင်စေတဲ့အကြောင်း VOA သတင်းတောက်အရက်အရာဘာစာဒီရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကုထုံးနဲ့ယောဂါစင်မြင့်ခြေရာကောက်တာစတဲ့ COVID-19 ယောဂါနဲ့ပတ်သက်သမျှစူးစမ်းရှာဖွေနေကြတဲ့အချိန်မှာပဲဂျာမနီနိုင်ငံကတော့ကိုရိုနာဗိုင်းရပ်စ်ရှိရာခြေရာကောက်ဖို့ခွေးတွေကိုသင်တန်းပေးတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ် ဂျာမနီနိုင်ငံဥမန်းမြို့စစ်တနန်းကျောင်းကတင်တန်းနီးပြားတွေဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလက်နက်တရက်ကိုမကြသေးခင်ကပဲစမ်းသပ်ကြည့်ခဲ့ကြပါတယ်။ဂျာမနီကာကွယ်ရေးဝန်ကြီးအင်ဂရက်ခရမ့်ကာရန်ဘောကခုလိုပြောပါတယ
် mitverfolgen können dass wir in den
အလွယ်တကူနားလည်အောင်ပြောရမယ်ဆိုရင် COVID-19 ရောဂါကိုရှာဖွေဖို့ဒီလေ့ကျင့်ထားတဲ့အနက်ခံခွေးတွေကိုသုံးလို့ရမလားဆိုတာစမ်းသပ်စစ်ဆေးကြည့်နေကြတာပါ။ခွေးတွေကဗိုင်းရပ်စ်ကိုအနက်ခံနိုင်လို့တော့မဟုတ်ပါဘူး။သူတို့ကဗိုင်းရပ်စ်ကြောင့်လူတွေရဲ့ဇီဝဓာတ်ပြောင်းလဲမှုဖြစ်စဉ်နဲ့အပြောင်းအလဲတွေကိုတော့အနက်ခံနိုင်ကြလို့ပါလို့သူကပြောတာပါခွေးတွေကတကယ်ဗိုင်းရပ်စ်ကိုအနက်ရတာမဟုတ်ပေမဲ့ဗိုင်းရပ်စ်ကြောင့်ဒရွေးတွေကဇီဝဓာတ်ပြောင်းလဲမှုတွေကိုတော့အနက်ခံနိုင်ကြပါတယ်မိုက်ခရိုလီတာ100ထက်ငယ်တဲ့နမူနာတွေနဲ့စမ်းသပ်ချက်တွေမှာခွေးတွေကအကောင်းကောင်းအနက်ခံနိုင်တယ်ဆိုတဲ့အဖြေတွေရပါတယ်1မိုက်ခရိုလီတာဆိုတာက1လီတာရဲ့အပုံတစ်သန်းပုံရင်တစ်ပုံဖြစ်ပါတယ်
wachsen diese schule ist für uns für die bundeswehr
die jaunga super sein ya ti dan tin nan chaung ma da ba me nai ngai da ga ma phit ni de a che ni rui ya a thu a khwin yi a phit ne tin nan la tat nai ja ba de di jaunga lu rui go ba tin nan pe da ma hou ba u khwe rin ne lu rui a tu twae pi do le tin nan rui pe ni da ba lo win ji ga pyo da ba san tat mu rui ha a ya sia a che ni rui go twi ni ya da chaung sat pi le la ni de lo le win ji kram garden boa ga pyo ba de
aber ich will hier auch noch ganz deutlich sagen
laut hat das singo ရောက်ဖို့ဆိုတာကတော့ဒီနေရာကနေပြီးတော့ပဲရှင်းရှင်းလင်းလင်းပြောချင်ပါတယ်ဥပမာကိုရိုနာဗိုင်းရပ်စ်နဲ့တုတ်ခွေးယောဂါတို့ကြာကကွဲပြားခြားနားမှုဒါမှမဟုတ်ယောဂါလက္ခဏာမပြပဲယောဂါဖြန့်နေနိုင်တဲ့သူကိုခွဲခြားသိမြင်ဖို့ဆိုတာတွေဟာကျမတို့ရှာနေကြတဲ့ရလက်အဖြေတွေဖြစ်လာရပါမယ်ဒါကြောင့်ကျမတို့အနေနဲ့တိကျတဲ့ရလက်တစ်ခုထွက်ပေါ်လာဖို့အတွက်လပေါင်းများစွာဆက်ပြီးလေ့လာကြရအောင်ပါပါလို့သူကပြောတာပါစစ်ဖက်သုံးခွေးတွေကိုလေ့ကျင့်ပေးတဲ့နည်းပြတွေနဲ့ဟာနိုဗာမြို့က veterinary စစ်တပ်ကသူတို့ပူးပေါင်းပြီးတရွေးထည့်ထားတဲ့နမူနာကိုရှာဖွေပေးနိုင်ရင်အစာကျွေးစုချတဲ့အခြေခံစနစ်သုံးပြီးတော့နီလန်မျိုးစုံနဲ့စမ်းသပ်ရှာဖွေနေကြဆဲဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရှာတွေ့တဲ့အချိန်အထိလူချင်းခက်ခွာခွာနေကြဖို့နှာခေါင်းစည်းသုံးကြဖို့နဲ့မကြခဏလက်ဆေးဖို့ဆိုတဲ့အချက်တွေကသာလောလောဆယ်မှအကောင်းဆုံးကာကွယ်နိုင်တဲ့နီလန်းဆိုတာကိုတော့ဆေးပညာကျွမ်းကျင်သူတွေကလည်းသဘောတူထားကြပါတယ်ရှင်ကျွန်မခွာညိုပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီAndroid phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်နားဆင်ကြမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်အမေကလူလိုက်သမိုင်းမှာဘိုးကျော်အောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငင်းတာဘူးလို့ထင်ပါတယ်။ဒါပေမဲ့လူလိုက်ရပြီးနှစ်ပေါင်း80ကျော်လာတဲ့အခုအချိန်မှာဘိုးကျော်အောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါတယ်။ဘာကြောင့်မလဲ။ဘိုးကျော်ဟာတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆူနာမှန်နဲ့ကြိုးပမ်းဆောင်ရွက်ခဲ့သလား၊သူတို့မို့လေးလျူစုခဲ့သလား။အမေရိကန်ပြည်ထောင်စုဂျက်ဆင်တက်ကသူဂုံဒူဆောင်သမိုင်းပါမောက်ခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါတယ်။ဘူကျော်အောင်ဆန်းဟာပြည်ထောင်စုမြန်မာနိုင်ငံဖြစ်မြောက်အောင်ဦးဆောင်စည်းဝင်ခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
်။ Union of Burma ပေါ့နော်အဲ့ဒီနာမည်ကိုကျတော့ဘူကျော်အောင်ဆန်းကတောင်းခံခဲ့တာပါ။ဆရာတို့ပြည်ထောင်စုမြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ကတယောက်နေတော့လက်ခံပါတယ်။ဥပမာပြင်အခြားနေရာကိုရှင်းရှင်းလေးပဲပြောဦးလေနော်။ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရတွေနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်အစိုးရကနေသူနဲ့အောင်ဆန်းဗီဇာချုပ်မှာတိုင်းရင်းသားတွေနဲ့ဆက်မှရှိတဲ့နော်နဲ့စအုပ်ချုပ်ရေးမှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောတူညီညွတ်ချက်ကိုရယူပြီးတော့ဂျီလူတွေဟာပြည်တော်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့လေ့လာမယ်နော်လေ့လာမယ့်အခါမှာသူတကယ်ပဲစူးစမ်းပြီးတော့တွားပြီးတော့စီးရုံးနေတန်းကချင်းချင်းမျိုးသူစီးရုံနိုင်တယ်နော်အဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်ပြောတယ်တရားမို့အဲ့ဒီမှာဥဆောင်တဲ့ Lord Bottomley ကိုလည်းငါသူ့ကိုချီးမွမ်းတယ်သူကသူတို့အံ့ဩတယ်ပေါ့တိုင်းသားတွေတောင်းဆိုတဲ့ချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်လက်ခံနိုင်တာကိုသူလက်ခံတယ်သူကရိုးရိုးတသား ကိုမနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့အဲ့လိုပြောတယ်တောင်သူ့ကို unify ရနေလက်ခံပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုခါကြတော့တချို့တိုင်းရင်းသားတွေကမိကုန်းထုတ်လာကြတယ်ဘူရုံဆန်းဟာသူတို့တိုင်းရင်းသားတွေအတွက်ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတိတိယောက်ယောက်အကောင့်တွေမဖော်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုပြီးတော့ပြောကြတာရှိတော့တယ်အဲ့ကိစ္စကိုဆရာမပြောချင်ပါနဲ့
အဲ့ဒီကိစ္စကဘာစစ်ကဦးတည်ယူရေးထွက်နေအချိန်ကြီးမှာပဲသူကတတ်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေသူသူ့အနေနဲ့တုန်းကတော့တကယ်ကိုခွဲခွင့်ပေါ့နော်ရှင်နှစ်ပြင်းရင်တိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆိုတဲ့ဟာကြည့်အခွင့်အရေးကိုပေးခဲ့တယ်ဆိုတော့အခွင့်အရေးပုံအခြေကဥတီမအောင်အဲ့ဒါပေါ့လမ်းကြောင်းခဲ့ပြီးပါတယ်တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာပါပြင်းကျင်းဆိုလို့ရှိရင်ပြင်းကြည့်သူပို့ချောက်ခံလိုက်ကြတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးကြုံကြည့်သွားခံလဲအဲ့လိုမျိုးဥပမာဖြင့်တချို့ပါလီမန်အလွတ်တော်တွေကဗာတောင်းဆိုလဲဆိုဗမာနိုင်ငံကဘုရားဗနိုင်ငံလောက်ပါဆိုပြီးတော့လေအဲ့ချိန်ကဥတီတမရေးစစ်ခြင်းနဲ့ဒါမဲ့သူအဲ့တော့လည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးတွေရှိတယ်တောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့ तू ကစောစောစီးတက်ခံလိုက်တဲ့ခါမှာ तू လောမဲ့လက်ကိုချက်လုတ်ခွင့်နိုင်တာမရှိဘူ
းဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခွဲထွက်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းရင်းသားတွေဟာလွတ်လပ်ရပြီးဆယ်နှစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပြောပိုက်သွားလိမ့်မယ်ခွဲထွက်ခြင်းစိတ်လည်းမရှိတော့ဘူးသီးခြားစိတ်လည်းပပျောက်သွားမယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရကိုတနည်းအတွင်းလိုချင်တယ်အက်ထလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လိုနေတဲ့အတွက်များအပူတပြင်းလိုက်လျောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲအဲ့ဒါ
အပူတပြင်းကြောင်းတော့မဟုတ်ပါဘူး။ဒါဆိုရင် तू ကအလုံးကသူ့ကိုဆွေးနေတဲ့ခါမှာအဲ့ဒီမှာ lot bottom လေးရဲ့နော်အဲ့ဒါအမှတ်တမ်းတင်ပါရော။သူတို့ကြည့်ပေးတဲ့မှတ်တမ်းတင်ပါရော။အဲ့ဒါက तू အချစ်တင်ဆွေးနေပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့ပေါ့နော်။တိုင်းသားကိုယ်လေးတွေကပြောရင် तू ကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတော့ယုံကြည်အောင်ဘာတွေလုပ်ပေးမယ်မလုံမလုံချင်ရင်ဒါတွေ तू မလုံနိုင်တဲ့ဟာတွေကို तू မလုံနိုင်ဘူးလို့ तू မြင်ပါတယ်။အဲ့လိုမျိုးတွေရှိပါတယ်။အဲ့ဒါကြောင့်မလို့ तू ကပူပြင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူး तू တကယ်ပဲယုံကြည်တယ်လုပ်ကြည့်ပါ तू နဲ့လုပ်ကြည့်ရင်ပေါ့လေ तू မဟုတ်ရင်ပေါ့လေသူတို့မမှန်လို့ဆိုရင်ပေါ့နော်မြင်လာမှာပဲပေါ့စစ်ပုံမှန်နည်းနည်းတကယ်ပဲစိတ်ချမှန်နေပဲ तू ဟာဒါကိုဟိုကန့်ဆန်းပြီးတော့လက်ခံခဲ့တယ်ဆိုတာတော့အထောက်ထားတယ်ယူဆပါတယ
်နောက် तू ကလန်ဒန်ကိုသွားပြီးတော့အက်တလီနဲ့လိုလာရေးကစားဆွနေနေတော့မှရှမ်းပြည်ကဆိုဘတ်တချို့ကအန်ဆာဟာငါတို့ကိုယ်စလဲမဟုတ်ဘူးသူပြင်းနေရတဲ့အကြောင်းပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာတူတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအဲ့မသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောင်းဆာဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့တူတင်ညှိနှိုင်းခဲ့မှုတွေရှိပါလား
လန်ဒန်ကိုသွားခင်ကတည်းကအပြန်ဆန်းတားရီလေဟိုတခုနဲ့တခုဆွေးနွေးထားပြီးသားရှိတယ်တိုင်းရင်းသားကိစ္စတွေလည်းပါပြီးသားရှိတယ်အဲ့ဒါအဲ့ဒီတိုင်းရင်းသားကိစ္စတွေမှာ corridor ကတော့နော်ဟို center area နော် schedule area လေးပေါ့အဲ့ဒီကိစ္စတွေကိုပါရမယ်ဆိုတာကိုဒလန်နဲ့မတွားတယ်လည်းပြီးပြီးသားပါအဲ့ဒီချိန်မှာတော့အဆုတ်ရှားဆုံးကတော့ကင်ရင်လေးပေါ့နော်အဲ့ဒီတိုင်းရင်းသားကောင်းဆောင်လေးနဲ့သူကစကားတွေပြောပြီးမှသူတွားတယ်တိုင်းနောက်ကောင်းဆောင်ကင်လေးလည်းနည်းနည်းတော့အဆင်မပြေတဲ့ရှိတဲ့အဆင်ပြေတဲ့သို့တော်ဆိုလိုတာကအဲ့ဒီ check ကိုသူပြီးပြီးသားဖြစ်ပါတယ်တောင်မို့အစကတည်းကသူဒါကိုသိပြီဒါဒါပေမဲ့ရှမ်းစော်ဘွားတွေနဲ့ရှမ်းကိုစလေတွေနဲ့ကဟိုဗာဒီဟိုဆက်တွေ့ရှိကြတာမတွေ့ဘူးလောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိပိုင်းမှာဆက်တွေ့ထားတာဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းဆောင်ကြီးပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတို့ကလည်းအောင်ဆန်းပုံမှန်တဲ့ချင်းချင်းရှိပဲ6ခန်းနေဆိုတာသိရတယ်တဲ့ဗာကြောင့်လည်းဆိုရင်ねအဲ့ဒီ46ခုမတ်လမှာလေအဲ့ဒီရှမ်းကိုလေကောင်းဆောင်ကြီးတယောက်ကအောင်ဆန်းကိုတွေ့တယ်လို့သူ့အိမ်လာတယ်ပေါ့အဲ့ဒီမှာသူကအောင်ဆန်းနဲ့တွေ့ပြီးတော့သူကအဲ့ရှိတင်းကားတွေကိုပေးကြတယ်ဘတ်အောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့လေကြောင်ဖတ်ဆက်လိုက်ရံငူမျိုးတဲ့သူအောင်ဆန်းကိုပဲပေးကြတယ်ပြောတော့အောင်ဆန်းကသူနဲ့ခံလို့မရဘူးပေါ့ဖတ်ဆက်လိုက်ပေးပါဆိုဟုတ်ဘူးသူအောင်ဆန်းပဲပေးတယ်ပေးကြမှာလေဆိုပေးသွားပြီးမှအဲ့လောက်ကြည့်ရှမ်းကိုရယုံကြည်ပြီးတော့သူ့ပြီးတဲ့ခါမှာသူကအဲ့ဒါကိုပေါ့နော်ဘန္ဒာရေးမှုကိုအလိုက်တယ်ဆိုတော့ပေါ့နော်အဲ့လိုမျိုးအဆက်အသွယ်တော့ရှိတာတော့တွေ့ခဲ့တယ်နော်ဒါပေမဲ့အသေးစိတ်နိုင်ငံရေးချွေးနေတာတော့မတွေ့ဘူးလေ
ဟုတ်ကဲ့နောက်တစ်ခုကဆ ्याम ဆောကပြောရတဲ့ကရင်ခေါင်းဆောင်တွေနဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်ဆိုတော့အဲ့ဒီတိုင်းသားတွေထဲမှာကရင်တွေရဲ့ပုံမှန်မှုပေါ့လေကရင်တော်လှန်ရေးပထမဆုံးစပြီးတော့ဖြစ်လာရတာကအဓိကအဖြစ်သူတို့ဆွေးနွေးမှုကဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူညီမှုမရနိုင်ခဲ့ကြလဲဆိုတော့ဆရာမ
တော်နိုင်ရတော့ဘုကြောင့်ဆန်းတည်ပြီးမှဖြစ်သွားပါတယ် ရှင်းပိုင်းမှာတော့တော်တော်လေးကိုအချစ်တင်ကြောင်းနဲ့တောင်းလေးဆွေးနွေးကြတယ်အထူးသဖြင့်1943ခုဒုတိယကမ္ဘာစစ်အချိန်ကမှာဒီအေးတက်နဲ့ကရင်နီတော်တော်လေးပြဿနာတက်တဲ့ခါမှာကရင်အများကြီးတက်ခါလေလေအဒီမြောင်းမှန်မှာအဲ့ဒီမှာတက်ခါတဲ့ခါမှာဟိုစဒီအေးကနေပြောဟိုရဲဘော်ဒီရရှိနေလေရပေါ့နော်အဲ့ဒီမှာရွာမှာမြို့ကြီးမှာတော့ပြောလူတမှုနေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းတပါတော့တက်ခါမှာလေအဲ့ဒီကိစ္စကိုကိုကျောင်းဆန်ကတို့မှားပါတယ်ပေါ့ကျေရလေပါတယ်ဆိုတော့သူကိုယ်တိုင်ဝန်ခံပြီးတော့စီးရုံးပြီးတော့ဒေါက်တာစန်စီဖိုးတို့ဆော့ဘတ်ဦးကြီးတို့ဥဆောင်ပြီးတော့တခါလေဟိုကရင်ဘက်မှာချစ်ကြီးကိုပြန်ပြီးတော့လုပ်တဲ့ခါမှာဒေါက်တာပတ်မဆွေရဖွဲ့တယ်မှာသူတို့ပါလာကြတယ်နောက်ပိုင်းတစ်လဲပြီးတော့ဘုရားဆန်နဲ့တူတဲ့လုပ်ခဲ့တဲ့စံဖို့တင်တို့ဒီဆော့ချာတို့တို့ကဒီမှာဘုရားဆန်ရဲ့ဖတ်ဆက်ပလာတယ်မှာပါလာတယ်လေဆော့ဘဝီကြီးရလည်းပဲအဲ့ဒီမှာဝင်းကြီးတစ်ပါးဖြစ်လာရဲ့မလားနောက်ပိုင်းကျတော့အဲ့ဒီခေစီကိုပေါ့နော်ကရင်ဘဟုဖွဲ့ကိုဖွဲ့ပြီးတဲ့ခါမှာဒီသူတို့ကနေပြီးတော့ကရင်ပြည်နယ်တည်တံ့တောင်းဆိုတယ
်ဒီညကျွန်တော်မေ့နေတာကရင်နဲ့ပဲဘာကြောင့်လူပြဿနာစားပြီးဖြစ်ရတယ်လေအဲ့မှာချက်ကျူအေရီယာကက်ကျူအေရီယာလို့ခေါ်တဲ့ဆန်တို့ဘာလို့လဲကျွန်တော်တိုင်းသားတွေနဲ့ဖြစ်ဖဲနဲ့
ကရင်နဲ့ပဲဘာကြောင့်အရေးပိုဖြစ်ရလဲဆိုရင်ဟိုဆန်တို့ပြည်တို့ကချက်ကျူအေရီယာမှာအနေကြားနော်အုပ်ချုပ်ရေးပေါ့နော်အဲ့ဒီမှာရှိတယ်ကရင်လေးကဒီမြောင်းမြပသိန်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေမှာလည်းရှိနေတဲ့ခါကျတော့ကရင်ကလူကျင်နာကကရင်ပြည်နယ်ဆိုတာကိုဒီတနင်္သာရီတကရောပဲဒီအကြကစင်ရင်းနေတယ်ပေါ့အဲ့ဒီအခုကြားလို့ခေါ်တယ်အဲ့ဒီနေတယ်အကုန်လုံးပေါင်းနေ
မြေဘကျွန်းဘဝနေရလဲပေါင်းစီချင်တာပေါ့
ဟုတ်တယ်အဲ့ဒါကြောင့်အားလုံးကိုအဲ့လိုတောင်းထူတဲ့အခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါပေမဲ့ကိုကြောင့်သာဘလော့ပြတ်တာလဲဆိုသူလုပ်သေးပါမယ်သူရှိပြီလားတဲ့ကျင်းရဲ့ရှိပြီသူခဏနဲ့တဲ့ KYO ကြီးကျင်းလူငယ်အသိဖွဲ့မှာကစံဖို့တင်လို့မောင်းဝဲမောင်းတို့မမတ်ခိုင်တို့ကကိုကြောင့်ဆက်နေဗီဒီလက်တကရအရင်ကြီးနေပြတိတ်ယုံကြည်တယ်လေဆိုတော့သူအဲ့ဒီမှာသူလုပ်တယ်တစ်ပတ်ကလည်းဘာဦးကြီးတို့ကလူကျင်တဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာကရင်ပြည်နယ်အတိုင်းကိုသူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုဖွဲ့စည်းပုံကရွေးကောက်ပွဲတွေဝင်ရောက်ပါဝင်ကြပါလို့သူအဲ့လိုပြောတယ်ပေါ့နော်အဲ့လိုပြောတာတချို့ကျင်တွေကဒီဟိုစပေါ့ဖွဲ့စည်းပုံအခြေခံကိုဆွဲဖို့ဒီရွေးကောက်ပွဲကြီးကိုမဝင်ဘူးပေါ့
ဟုတ်
လည်းနည်းနည်းမဝင်ဘူးဆိုတော့တော့ထွက်တယ်လေနေစကရှမ်းတို့ကချင်တို့ချင်းတို့ကြတော့ဆော့ကလေးကပြဿနာမရှိခဲ့ဘူးပေါ့ဒါမှမဟုတ်တို့ကအဲ့ဒီပင်လုံးသွားပဲဒီဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဖြစ်တယ်ဟုတ်ကဲ့ဆိုတော့အဓိကတည်ရင်နဲ့သဘောရကွက်လို့ရတဲ့ကိစ္စမှာမြို့ဝကျွန်းမော်ဒေသကိုပါကရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုတဲ့ကိစ္စလည်းပါဝင်တယ်ဆိုတဲ့သဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးမိကျင်တာအရှမ်းမှာ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောအောင်ဆန်းကအင်္ဂလိပ်နဲ့ညှိနှိုင်းပြီးတဲ့နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့ရတာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လားအင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းတာဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တပ်ရဲ့စီမင်းစည်းကမ်းပုံစံနိုင်ဖြစ်မလာပဲနဲ့အခုဆိုလူတချို့ကပြောလာကြတယ်ဗျလေဒီဒေတာကန်တွေကိုဆက်ဆံတာပြုမူတာတွေဟာအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အပြင်မျိုးမဟုတ်ဘဲနဲ့ဂျပန်စီကတင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်ဆရာမဘယ်လိုပြောလို့ရလဲခင်ဗျာ
တကယ်တမ်းကျတော့ဘူဂျောင်းဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်းဒီပေါ်နော်ခံပေးတာဟိုပါမစ်စစ်တပ်ပတိကစစ်တပ်ပတိကျုပ်ကဘူဂျောင်းစမစ်ဒွန်းဒုတိယစစ်တပ်ပတိကျုပ်ကဘူမကျုပ်စောချာတို့စစ်ထောက်ချုပ်တွေကစောဒွန်းနီတမတော်လီဦးစီးချုပ်ကလည်းစောရှိရှုအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခန့်လိုက်တဲ့အခါမှာဘူဂျောင်းဆန်အဲ့လိုမျိုးလက်ခံလိုက်ပြီးတော့ဟိုကျန်တဲ့ slim ကိုလူကြီးဖြစ်တက်ခံထားတယ်ဒါပေမဲ့1949ကရင်ရင်ချင်းဖြစ်ပြီးနောက်ပိုင်းမှာဘူဂျောင်းနှစ်တွန်းကအပါဝင်ပေါ့နော်အားလုံးပြည့်ချက်နှစ်တင်ပြီးတဲ့လူတွေအကုန်လုံးကထွက်သွားတယ်ထွက်တဲ့အခါမှာနောက်ဆုံးချင်းချင်းပြရင်ဟိုတိတ်ပြီးတော့အတွေ့အကြုံရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကန်စစ်ဘူတွေကပဲစပြီးဥဆောင်တဲ့အခါမှာတော့အဲ့ဒီဘက်ကိုနှွေသွားလို့ရတာပေါ့နော်အဲ့လိုပြောလို့ရပါတယ်
ပမခါနော်အင်ဂျင်နီယာအောင်ဆန်းအန်ဒ်စထရဂယ်ဖော်ဘာမစ်အင်ဒီပင်ဒန့်စ်ဆောက်ကိုရေးသားထုတ်ပြခဲ့သူလည်းဖြစ်ပါရဲ့ခင
်ဗျာကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်းလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဘာဘာမှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာနှစ်တဝက်နီးပါးအချိန်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာတော့အခုလက်ရှိအချိန်ထိအသက်သေဆုံးသူဦးရေဟာလည်းအလွန်နည်းပါးတာကြောင့်ကူးစက်ပြန့်နှံ့မှုဟာပြင်းထန်မှုမရှိသေးဘူးလို့ဆိုရမှာပါရောဂါပိုကူးစက်ခံရသူအများစုကလည်းနိုင်ငံရဲ့ခြားကပြန်လာတဲ့သူတွေဖြစ်နေပြီးတဆင့်ပြန်ကူးစက်ခံရသူဦးရေဟာအလွန်နည်းပါးနေတာကိုတွေ့နေရပါတယ်အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကမြန်မာနိုင်ငံရဲ့ Let Law COVID-19 ကူးစက်ပြန့်နှံ့မှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။အခုနောက်ပိုင်းတွေ့ရှိသူအများစုကတော့ဒီနိုင်ငံခြားကနေပြန်လာပြီးတော့ဒီစောင့်ကြည့်တဲ့ Center ပေါ့နော် Quarantine Center မှာရှိတဲ့သူတွေမှာအဓိကပိုးတွေ့ရှိတာပဲရှိပြီးတော့ကျွန်တော်တို့ဒီပြည်သူလူထုအတွင်းမှာဒီ Fever Clinic တွေကနေဖြားလို့เนาะတာစီချောင်းစုဖြစ်ရနေတို့လွှဲပို့ပြီးတော့မှ COVID-19 ပိုတွေ့ရှိတယ်ဆိုတော့လူနာမျိုးမတွေ့ရှိရတော့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒါထိထိရောက်ရောက်ထိန်းချုပ်နိုင်ပြီလို့ပြောနိုင်ပါတယ်ဒီတစ်ဆင့်ကူးစက်မှုနှုန်းကအခုမရှိသလောက်နည်းနေတာဖြစ်တဲ့အတွက်လည်းကျွန်တော်တို့ဒီထိန်းချုပ်မှုဟာအောင်မြင်တယ်လို့ပြောနိုင်ပါတယ
်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေမြင့်တက်နေတာကြောင့်ကျွတ်တေကာဝဲအိန္ဒိယလန်တွေကိုအရှိန်မလျှော့ဘဲအခုတိုင်းဆက်ပြီးထိန်းသိမ်းလုံဆောင်ကြရအောင်မှာပါနေဆက်ဒေသတွေမှာနိုင်ငံတွင်းဝင်ရောက်လာသူတွေကိုလွတ်ထွက်မသွားအောင်ကိစ္စိုက်ထားဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရတယ်။
အဲ့တော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်နဲ့ထိုင်းနိုင်ငံတွေမှာဒီကိုဗစ်ရောဂါကူးစက်မှုတွေကအခုထိဆက်ပြီးရှိနေတော့မယ်လို့လည်းသိရပါဗျ။အသေးပြောက်နှုန်းတွေလည်းရှိနေတယ်လို့သိရပါဗျ။ဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာပိုးကူးစက်တဲ့သူတွေများပြားနေပြီဆိုရင်တော့ကျွန်တော်တို့အဓိကထားရမှာတော့ဒီနိုင်ငံတွေနဲ့နေဆက်တဲ့တခြားထိဆက်နေတဲ့အတွက်နေဆက်ဒေသနဲ့အဲ့ဒီပြန်ဝင်လေဝင်ရောက်မှမဲ့သူတွေကိုစနစ်တကျထိန်းချုပ်ရေးရာပိုပြီးရေးကြည့်တယ်လို့ပြောကြပါတယ်။အဲ့တော့ပုံမှန်အနေနဲ့လည်းနေဆက်ဒေသနဲ့ပြန်လဲဝင်ရောက်သူတွေကိုထိန်းချုပ်ရေးစင်တာမှာထားပြီးတော့နော်စောင့်ချက်ကြည့်ရှုစစ်ဆေးနေကြောင်းလည်းသိရပါဗျ။အဲ့တော့ပို့ပြီးတော့ဒီကူးစက်မှုနှုန်းအိန္ဒိယနိုင်ငံတွေမှာပိုများလာပြီဆိုရင်တော့ဒါကိုပို့ပြီးစနစ်တကျဒီထက်ပို့ပြီးတော့နော်ဒီပိုးရှိတဲ့သူတွေလို့တန်တရားရှိတဲ့လူတွေမလွတ်ထွက်သွားအောင်ပို့ပြီးတော့ကူးစက်ဖို့အတွက်ကိုရေးကြည့်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေကိုစတင်တွေ့ရှိတဲ့အချိန်ကအသက်သေဆုံးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အသက်သေဆုံးမှုတွေမရှိတော့တာကိုတွေ့နေရပါဗျ။ရောဂါပိုကူးစက်ခံရသူဦးရေအရေးအတွက်နဲ့တူယောဂပိုကူးစက်ခံရသူတွေထဲမှာအသက်သေဆုံးမှုတွေမရှိတော့တာကလည်းကောင်းမွန်တဲ့ရာလဒ်တစ်ခုလို့ဆိုရမှာပါ။ COVID-19 ကြောင့်အသက်သေဆုံးမှုတွေမရှိတော့တာနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ
်။နောက်ပိုင်းပိုးရှိတဲ့လူအများစုကထိန်းချုပ်ရေးစင်တာတွေကနေပဲဖြစ်တဲ့အတွက်ကြောင့်နော်အလုံးလုံးနိုင်တဲ့လူငယ်လူရွယ်လူလတ်ပိုင်းတွေမှာတွေ့ရတာများတယ်။နောက်တစ်ခါယောဂအခန့်လည်းမရှိတဲ့အတွက်ကြောင့်သူတို့စီမှာဒီယောဂပိုးပြင်းထန်ပြီးတော့တည်တဲ့အထိမဖြစ်ဘူးလို့ဆရာအနေနဲ့ယူဆပါတယ်။
ဒီချိန်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကို COVID-19 ကာဝေးနည်းလမ်းတွေနဲ့အညီပြန်လည်ဖွင့်လှစ်ပေးခဲ့ပြီးအလယ်တန်းနဲ့မူလတန်းကျောင်းတွေကိုလည်းတစ်ဆင့်ပြီးတစ်ဆင့်ပြန်လည်ဖွင့်လှစ်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။ COVID-19 ကာဝေးဆေးမရသေးခင်မှာအချိန်ငယ်ပညာထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့အပေါ်မှာလည်းအမြင်မျိုးမျိုးရှိနေကြတာပါ။ COVID-19 ကာဝေးဆေးတွေကိုလုံလုံလောက်လောက်ရနိုင်မှုအတွက်မျှော်လင့်လို့ရနိုင်ပြီလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဓာခွဲကမ်းမှာနော်ကာကွယ်မှုစနစ်အောင်မြင်ပြီးလို့ရှင်လူတွေမှာတစ်ဆင့်စမ်းသပ်ဖို့လိုပါတယ်လူတွေမှာစမ်းသပ်ပြီးလို့အောင်မြင်ပြီးဆိုမှနော်တကဘာလုံးကိုဒါဖြန့်ဖြူးဖို့အဆင့်ထိရောက်လာမယ်လို့ဆရာအနေနဲ့ထင်တယ်ပေါ့နော်အဲ့ဒီအခါမှာဆရာတို့လူမှာတစ်ခါတလေဓာခွဲကမ်းမှာအောင်မြင်ပြီးတော့လူမှာစမ်းသပ်စစ်ဆေးတဲ့အခါမှာတရားရဂိုင်းတော့အပြည့်မဟုတ်ဘဲနဲ့နော်တချို့တွေမှာကာကွယ်ဆေးထားတော့လည်းပဲကူးစက်ခံရတာတွေရှိနိုင်ပါတယ်ဒါမျိုးတွေကိုဆက်လက်လေ့လာဖို့ကြံနေပါသေးတယ်ဒါကြောင့်မလို့ဒီကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုတာဖြစ်နိုင်ပါတယ်သို့တော့ ကိုစီလလန်းမီအောင်ရောက်ဖို့အတွက်ဆိုရင်တော့အချိန်ကြားထဲမှာကာလအကြာမြင့်နိုင်သေးတယ်လို့ဆရာအနေနဲ့ယူဆမိပါတယ်
။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေဟာလက်ရှိအချိန်မှာနှေးပါနေသေးတယ်ဆိုပေမဲ့ကာဝယ်ဆေးတွေလုံလုံလောက်လောက်ရရှိဖို့အချိန်ကြာမြင့်အောင်မှာဖြစ်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲကျွတ်တကာဝယ်ဆေးတွေကိုခီးဆိုင်ပြီးဆက်လက်လှုပ်ဆောင်နေဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
ဂူရခါရောဘတ်စင်ဘော်ထူးနေတိုင်းတင်ဆက်ပေးနေကြတပတ်တွင်အားကစားအစီအစဉ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာပရောဂျက်ရီစတာ့လို့နာမည်ပေးထားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေခဏခဏလေးကပဲပြီးသွားခဲ့ပါပြီလီဗာပူးက33ပွဲနိုင်3ပွဲတည်3ပွဲရှုံး69မိနစ်နဲ့ပရီးမီးယားလိဘလောက်ကိုပထမဆုံးအကြိမ်ရသွားခဲ့ပါတယ်ပြီးခဲ့တဲ့ဗိုလ်ထူးနေ့က Chelsea ကို 5-3 ဂိုးနဲ့နိုင်ပြီး230အကြာမှာပတ်ပြီးချန်ပီယံစုဖလားကိုပထမဆုံးအကြိမ်ကန်ရောက်နိုင်ခဲ့ပါတယ်။ဘာရက်ဆောင်ကွင်းထဲမှာပရိသတ်တွေနဲ့အတူအောင်ပွဲမခံခဲ့ရပေမဲ့ Liverpool ပရိသတ်တွေကတော့ Anfield ကွင်းအပြင်မှာအောင်ပွဲခံခဲ့ကြပါတယ်။ပရီးမီးယားလိဂ်ဖလားကိုပထမဆုံးအကြိမ်ကင်မြောက်နိုင်ခဲ့တာနဲ့ပတ်သက်ပြီးလေဝန်နီးပြရာဂင်ကလော့ကတော့
Absolutely special. It's easy. We don't have to compare because we never won it before. we all know that it could have been different.
ဒါရကေကိုထူးကြပါတယ်။ကျွန်တော်တို့အရင်ကတခါမှလည်းမနိုင်ဘူးသေးတော့ကျွန်တော်အနေနဲ့ရှင်စရာလည်းမလိုပါဘူး။ပြီးတော့အခုလိုဖလားရောက်မဲ့အချိန်မှမှာတကယ်လို့ကျွန်တော်တို့ဒီပွဲကိုမနိုင်ခဲ့ရင်လည်းတမျိုးဖြစ်နိုင်တယ်လေ။ဒါမဲ့ကစားသမားတွေကအခုလိုစူဖလားယူမဲ့ညမှာထူးထူးခြားခြားလှုပ်ပြနိုင်ခဲ့တယ်လို့ယောဂီကလော့ကပြောခဲ့တာပါဆိုတော့အခုဆိုရင်လေဦးသိန်းဟာပရီးမီးယားလိဂ်ဖလားကိုပထမဆုံးအကြိမ်ရသွားခဲ့ပါပြီလေဦးသိန်းနောက်ဆုံးအကြိမ်မှာချန်ပီယံဖြစ်ခဲ့တာက1990ဖြစ်တာကြောင့်အခုဆိုရင်30ကျော်သွားပြီဖြစ်ပါတယ်အခုလို230ကျော်မှာလီဗာပူးအသင်းအမချန်ပီယံစုပြီးပရီးမီးယားလိဂ်ဖလားပထမဆုံးကြေရခဲ့တဲ့အဓိကတောက်ချက်ကလည်းချက်ပါလေနောက်တစ်ပတ်အားကစားအောင်ချေကိုစောရတော့
အောင်မြင်တဲ့အားကြောင့်ချက်တော့ဒီကတော့ဒီလိုကစားမရစီဘူးဘာသာခေါ်ယူတာမှန်တယ်ဒီအသင်းကိုအရင်ကမှရှိအောင်ဆောင်းနိုင်တော့ဆောင်းနိုင်တဲ့ကတော့အဖက်တာလေတော့လို့ပဲဆိုတာ
တော့သူရဲ့တခြားထူးတဲ့အဲ့ဒီပါပါတယ
်ဒါရင်ကသူရဲ့ဒီတော့ဂျင်းတော့ကနေဟိုဘူဘူရောနီးစနစ်ပိုင်းပိုင်နိုင်တယ်ပေါ့ဗျာဒီနေ့ကတော့လေဟိုရပြီးရခဲ့မိသားစုနဲ့ဖြစ်ခဲ့တာပဲဒီတော့လည်းဟိုမရခဲ့ဘူးဆိုတော့ဒီနှစ်မှာတော့သူကဒီပရီးမီးယားလိဂ်နဲ့တောင်ဝင်တဲ့ကစားသမားတွေပေါ့ခေါ်နိုင်ခဲ့တာသူ့ရဲ့အရေးသေးပေါ့နောက်တစ်ခုကသူ့နီးစနစ်ထဲကိုလူတွေကစားသမားတွေကိုခေါ်နိုင်ခဲ့တာကဒီဒါဂျင်ကလော့ရဲ့ထူးခြားတဲ့အရေးသေးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ
်ပရီးမီးယားလိဂ်မှာဒီလီဗာပူးအသင်းကိုအကောင်းဆုံးအသင်းဆိုပြီးတော့ပြောနေကြတာလည်းရှိတယ်ဒါနဲ့ပတ်သက်ပြီးတော့အငြင်းပွားမှုတွေလည်းရှိတယ်ဒီပေါ်မှာရောဘယ်လိုမြင်လဲ
အဲဒီနှစ်ပေါ်လို့ရဒီမှာဒီကဘူးအသင်းဟိုပရီးမီးယားလိဂ်မှာချန်ပီယံဖြစ်တာအကောင်းဆုံးအသင်းလားဆိုရင်တော့ဟိုအကောင်းဆုံးအသင်းဆိုတော့ကျွန်တော်လက်မခံပါဘူးဘာကြောင့်လဲဆိုတော့ပြိုင်ဘက်အသင်းတွေကဟိုဒီနှစ်ပေါ်လို့ရဒီမှာတော်တော်လေးဟိုခြေစွမ်းကျသွားတာခြေစွမ်းနှိမ့်တာကြောင့်လေလီဗာပူးသင်ချန်ပီယံဖြစ်သွားတယ်အထူးသဖြင့်တော့ Man City ကိုမန်ယူကိုချဲစီဖို့အဓိကပြိုင်ဘက်တွေကတော့တပါပေါ့သူတို့၄သင်းကဒီနေ့ပေါ်ထွက်ရတယ်မှာလီဗာပူးကိုကျော်ဖြတ်ပြီးတော့ချန်ပီယံဖြစ်ဖို့ရဲ့သူတို့အသင်းရဲ့လက်တည်မှုအတွက်ကတော့တော်တော်လေးဟိုကြိုးစားပန်းစားနဲ့ရုန်းကန်မှုနေခဲ့ရတာကလည်းလီဗာပူးအတွက်တော်တော်လေးကိုအားတာချက်ဖြစ်ခဲ့တာပါဒါကကျွန်တော်ပြောသူရဲ့လီဗာပူးကဟိုဒီသင်းကိုတည်ဆောက်လာတာနည်းနည်း၃နှစ်ရှိပြီသူနေရာလိုက်အကောင်းဆုံးကစားသမားတွေကိုလည်းဝယ်ယူချေတင်ပြီးသွားပြီဒီချိန်ကအတော့တင်းဆုံးအသင်းဖြစ်နေအဲ့လိုအခြေအနေမျိုးမှာတိုင်ဘက်အသင်းတွေကတော့ဥပမာမန်စီးတီးဆိုလို့ရှိရင်ဒီနေ့ပေါ်လို့ရတဲ့အခြေခံကတော်တော်လေးကိုမနိုင်ရဘူးနောက်ပါမန်ယူချယ်ဆီအဆရှိတဲ့ပြင်ပေါ့ဗျာတော်နီးပြအပြောင်းလဲတွေဖြစ်တယ်သူကဒီချက်တွေကကြောင်းလဲဒီနေ့ပေါ်လို့ရတဲ့မှာဒီကဘူးအသင်းကချန်ပီယံဖြစ်သွားတာပါသူကပြန်ပြီးပုံပြောရမယ်ဆိုရင်တော့ဒီကဘူးချန်ပီယံဖြစ်ခဲ့တာမှန်ပေမဲ့ခြေစွမ်းရအကောင်းကြီးလားဆိုတော့အကောင်းဆုံးလားဆိုတော့မဟုတ်ဘူးလို့ပဲကျွန်တော်အဲ့လိုပဲပြောတယ
်လေဦးစင်းကစောစောစီးစီးချန်ပီယံဖြစ်ခဲ့ပေမဲ့ပွဲစဉ်လေးဖိကာနီမှာမထင်မှတ်တဲ့အလဲပြောင်းနေကြောင့်
လာမယ့်နှစ် Champions League ဝင်ခွင့်ရရေးနဲ့တမစင်မဲ Premier League မှာဆက်ရှိပြီးနေနိုင်ဖို့အတွက်တော့နောက်ဆုံးပွဲသင်းခရမုတ်တဲ့အချိန်ထိအသင်းတွေအကြိတ်နဲ့ကစားခဲ့ရတာပါနောက်ဆုံးနေ့အထိ Champions League နေရာအတွက် Man U Chelsea နဲ့ Leicester တို့အကြိတ်နဲ့ဖြစ်ခဲ့ကြပြီးတော့ Chelsea က Wolves Leicester က Man U တို့နဲ့ကစားခဲ့တာပါChelsea ကအင်္ဂလန်မှာ Mason Mount နဲ့ Giroud ကိုတွင်းတဲ့ဂိုးတွေနဲ့ Wolves ကို၂ဂိုးကိုမရှိနဲ့နိုင်ခဲ့ပြီး Man U ကလည်း Leicester ကိုအဝေးခွင့်မှာခက်ခက်ခဲခဲကစားပြီးတော့ဒုတိယပိုင်းတွင်းတဲ့ဂိုးတွေနဲ့နိုင်သွားခဲ့ပါတယ်။ Man U တို့ဂိုးတွေကိုတော့ Fernandes နဲ့ Jesse Lingard တို့ကသွင်းပေးခဲ့တာပါ။ဒါကြောင့် Man U နဲ့ Chelsea တို့ Champions League ဝင်ခွင့်ရသွားခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့ပုံမှာ Man U နီးပြားဆိုးရှာကတော
့ And very proud of all their efforts and pleased with their efforts because to win this game was
ကျွန်တော်အနေနဲ့သူတို့ရဲ့ဂျိုဘန်မှုတွေအားလုံးကိုကျေနပ်တယ်လို့ဂုဏ်လဲယူပါတယ်ဒီနေ့မှာ CB ဖိုင်နယ်နှစ်ပွဲရှုံးထားပြီးတဲ့နောက်ဒီပွဲကိုနိုင်လိုက်တာကစိတ်သက်ပိုင်းဆိုင်ရာရန်ချမ်းခိုင်မှဖြစ်တယ်လို့နိုင်လိုက်တဲ့အတွက်လဲစိတ်သက်ပိုင်းဆိုင်ရာလွန်အားရှိစေပါတယ
်ဇယားအောင်ချေကတန်းစင်းစုံဘက်မှာလဲ Watford ကအာစနယ်ကို3ဂိုး2ဂိုးနဲ့ရှုံးဝင်မဲ့ဘုံမောက်က Everton ကို3ဂိုး2ဂိုးနဲ့နိုင်ပါတယ်ဒါပေမဲ့ Aston Villa က West Ham ကိုမှတကောစီတည်ကြသွားတာကြောင့် Aston Villa အသင်းက35မှတ်ရပြီးတော့ဘုံမောင်းနဲ့ Watford တို့က34မှတ်နဲ့ Norwich နဲ့အတူတူတန်းစင်းသွားခဲ့ပါတယ်။ Premier League အောက်တန်းက Championship မှာတော့ Leeds United နဲ့ West Brom တို့ Premier League ကိုတက်လာခဲ့ကြပါတယ်။တချိန်ကအသင်းကြီးတစ်သင်းဖြစ်တဲ့ Leeds United အတွက်တော့ဒါဟာ16နှစ်ကြာမှ Premier League ကိုပြန်လာတာဖြစ်ပါတယ်ခင်ဗျာ။ပရီးမီးယားလိဂ်ဘက်ကတနစ်တာအကောင်ဆုံးစုတွေမှာတော့အကောင်ဆုံးနီးပြစုကိုတော့လေဝိုနီးပြရဂင်ကလပ်ကရသွားပြီးတော့တနစ်တာအကောင်ဆုံးဘောလုံးသမားစုကိုတော့လေဝိုအသင်းကောင်းဆောင်ဟန်ဒါဆန်ကရသွားပါတယ်။ဂိုးအများဆုံးသွင်းတဲ့ရွှေဘနတ်စုကိုတော့လက်စတိုက်စမူဂျင်းယူရီကရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားခဏကူဒီမှာပဲအဆုံးသတ်လိုက်ပါမယ်ညာ
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးဗုဒ္ဓဦးညအတွက်တရင်ချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ပို့လန်မျိုးနဲ့တခြားနေရာတွေကရုံးဝင်းစံတပ်ဆန္ဒပြပွဲတွေကိုနေနှင်းဖို့ယာနဲ့ချီတဲ့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့ဝင်တွေလွှတ်ထားတဲ့ပေါ်အမေရိကန်အစိုးရရှိနေချုပ်ဝီလျံဘားကအင်ကာနေလွှတ်တော်ဂျာနာဝဲတခုအတွင်းအခိုင်အမာကာကွယ်ပြောဆိုသွားပါတယ်အတိုက်ခံဒီမိုကရက်တွေကတော့ဖက်ဒရယ်အစိုးရဟာငြင်းငြင်းနဲ့နီလန်းနဲ့ဆန္ဒပြသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးစွပ်စွဲထားပါတယ်ထိုင်းနိုင်ငံမှာအခုနိဆန်ဘိုင်းကစဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာCOVID-19 ကာယောဂါကူးစက်မှုကြောင့်လူစုလူဝေးလို့တာကိုပိတ်ပင်တဲ့အတွက်ရပ်သွားခဲ့တာကနေအခုတော့ပြန်ဖြစ်လာနေပါတယ်။အချိန်တိုအတွင်းစီစဉ်ပြီးရုတ်တရက်ပေါ်လာတဲ့လူအုပ်စုနဲ့ဆန္ဒပြတာတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းအချိန်40ထက်မနည်းရှိသွားပြီဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလူဒန်းနဲ့ကျန်းမာရေးအကာအကွယ် PPE ဝတ်စုံအမေရိကန်ဒေါ်လာ6000ဘူးကိုရန်ကုန်တိုင်းဒေသကြီးမှာ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးလုပ်ငန်းအတွက်အသုံးပြုဖို့လွှဲပြောင်းပေးရခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။အခုညနေဆိုရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်အမေရိကန်ကမြန်မာနိုင်ငံကိုပေးတဲ့အကူအညီဟာစုစုပေါင်းဒေါ်လာ18တန်းခွဲကျော်ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဦးနေညအတွက် VOA ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program has come to you from the Voice of America, Washington.